Welcome to the Voice of America in Burmese.
Mingla nan nakhe makmya UAE American tanga 2015 ခုနှစ် April 23ရက်ကြာတာပတင်းနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးဝေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်ကတော့ကျော်စံသားပါယမန်နိုင်ငံမှာဘုံကျဲမှုတလားရဆိုင်ထားဖို့ကြီးညာချက်ထွက်ပေါ်လာပြီးနိုင်ပိုင်းအတွင်းမှာပဲဆော်ဒီဥဆောင်တဲ့ညုံမအုပ်စုကလိုင်းတိုက်ခိုက်မှုတွေပြန်လဲပြုတ်လာတဲ့သတင်းရွှေပြောင်းအလုံသမားတွေရဲ့ပြဿနာကိုစာနာစင်းနဲ့ဖြေရှင်းဖို့ဥရောပနိုင်ငံတွေကိုလူ့အခွင့်အရေးအဖွဲ့ကတိုက်တွန်းလိုက်တဲ့သတင်းကဘာရသည်ဥရုပူနွေးလာတဲ့ကိစ္စဟာအကြီးမားဆုံးထိန်းချုပ်မှုတရားဖြစ်တယ်လို့သမ္မတဥပမာကပြောကြားလိုက်တဲ့သတင်းစတဲ့အရေးပါသတင်းတွေကိုကိုကျော်ကျော်သိနေအတူကြီးညာမှာဖြစ်ပါရခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်သတင်းတော်လေးတွေမှာဆိုရင
် ASEAN African Conference Bandung Conference under the theme of strengthening South-South cooperation to promote
အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာရှအာဖရိကညီလာခံမှာသမ္မတဦးသိန်းစိန်ပြောတော်တာဖြစ်ပါတယ်။နောက်ပိုင်းသတင်းလှတွေတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ကြရမှာပါ။အဲဒါအပြင်ဂျပန်နိုင်ငံမှာပြုလုပ်တဲ့တွေ့ဆုံမေးမြန်းကမ်းမှာကုကံအဖွဲ့နဲ့ပတ်သက်ပြီးတော့ဝင်းကြီးဦးအောင်မင်းပြောကြားခဲ့တဲ့ကိစ္စပေါ်ကုကံအဖွဲ့ရဲ့ပြောခွင့်ရသူကိုဆက်သွယ်မေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ပချင်းပြည်နယ်အတွင်းတိုက်ပွဲတွေထပ်မဖြစ်အောင်ဘယ်လိုကြိုးပမ်းနေသလဲ။စတာတွေအပြင်ဩစတြေးလျနိုင်ငံမှာခိုလုံဝင့်တောင်းသူတွေရဲ့အခြေအနေစတာတွေကိုတင်ဆက်ပေးမှာပါခင်ဗျာ။အခုအရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုဥကြော်စံသားနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ယမန်နိုင်ငံမှာဘုံကျဲမှုတလားရဆိုင်ဖို့ကြီးညာချက်ထွက်ပေါ်လာပြီးနိုင်ပိုင်းအတွင်းမှာပဲဆော်ဒီအရေဗျာဥဆောင်တဲ့ညွန်မောင်းအုပ်စုကလေကြောင်းတိုက်ခိုက်မှုတွေပြန်လုပ်ခဲ့ပါတယ်။နိုင်ငံအလဲပိုင်းတာအီးစ်မြို့နယ်တောင်ပိုင်းဆိုင်ကန်အီရင်မြို့တို့မှာရှိတဲ့ဟူသီသဘုံစခန်းတွေကိုထိမှန်ခဲ့ပြီးသဘုံတပ်တွေနဲ့ပြည်ပရောက်သမရအဘရာဘူမွန်ဆာဟာဒီထောက်ခံသူတွေအကြားမြေပြင်တိုက်ပွဲတွေလည်းဆက်လက်ဖြစ်ပေါ်နေပါတယ်။တာအီးစ်မြို့မှာဆိုရင်လေကြောင်းကတိုက်ခိုက်မှုတွေမတိုင်ခင်သဘုံတွေကမစ္စတာဟာဒီရဲ့တပ်ဖွဲ့တွေရဲ့ဌာနချုပ်တခုကိုထိန်းချုပ်ထားခဲ့ကြပါတယ်။ဆော်ဒီအရေဗျနိုင်ငံဟာဟူသီသဘုံတို့ကိုထိုးစစ်ဆင်နေခြင်းကိုရပ်တန့်ဖို့ရွေတဲ့ဘုံကျဲမှုကိုရဆိုင်ထားမယ်လို့အင်္ဂါနေ့ကကြေညာခဲ့ပေမဲ့နိုင်ငံကြီးပြည်လည်မှုရရှိရေးကိုပံ့ပိုးတဲ့နေရာမှာသဘုံတွေလက်ထဲယမန်စစ်တပ်ရဲ့လက်နက်တွေရောက်မသွားအောင်ဟန်တားဖို့လည်းလိုအပ်တယ်လို့ဆိုပါတယ်။အဲတစ်ချိန်တည်းမှာပဲရှီယာဟူသီသဘုံတွေကကုလသမဂ္ဂကမကထပြုတဲ့ညီညာရေးဆွေးနွေးပွဲကိုပြန်လည်တောင်းဆိုနေကြပါတယ်။ကုလသမဂ္ဂကတော့ဒီအရေးမှာဝင်ရောက်စစ်ဆေးပေးဖို့အဆင်သင့်ပဲလို့ပြောကြားထားပါတယ်ခင်ဗျာ
။ရွှေပြောင်းဝင်ရောက်သူတွေလိုက်ပါလာတဲ့လေတင်မော်တွေမြေထဲပင်လယ်ထဲမှာတိမ်မောက်နှိမ့်မြုပ်တဲ့ဖြစ်ရပ်တွေအဆက်မပြတ်ဖြစ်နေတာကိုဒါစီရေးလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတစ်ခုစတင်လှုပ်ဆောင်ဖို့နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ AI ကဥရောပခေါင်းဆောင်တွေကိုဗိုလ်တစ်ခုနေမှာတောင်းဆိုလိုက်ပါတယ်။အဲ့ဒီရေချောင်းဘေးဒုက္ခတွေဟာဥရောပရဲ့ထိုးစင်းနှိမ့်မြုပ်နေတဲ့ရှက်ဖွယ်ကိစ္စဖြစ်တယ်လို့ပြည်ထောင်နိုင်ငံပါရီမြို့တော်မှာထုတ်ပြန်တဲ့အစီရင်ခံစာမှာ AI အဖွဲ့ကပြောထားပါတယ်။ဘယ်ဂျီယံနိုင်ငံ Brussels မြို့မှာဒီကနေ့ကျင်းပမယ့် EU အဖွဲ့နိုင်ငံအကြီးအကဲတွေရဲ့အစည်းအဝေးကနေလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းကြီးတခုကိုချက်ချင်းလှုပ်ဆောင်ရေးအခွင့်အာဏာပေးဖို့ AI ကတိုက်တွန်းထားပါတယ်။မြေထဲပင်လယ်ကိုကင်းလက်ဆောင်ချက်ပြီးရွှေပြောင်းဝင်ရောက်သူတွေအသက်အန္တရာယ်ရှိလာပြီးဆိုရင်ကယ်တင်နိုင်ဖို့သင်္ဘောတွေ၊လေယာဉ်ဟန်ရင်တွေနဲ့တခြားအရင်းအမြစ်တွေကိုပို့ပြီးအသုံးပြုဖို့ AI ကဖြစ်စေချင်ပါတယ်။မတိမငြိမ်ဖြစ်နေတဲ့လေပြားနိုင်ငံကနေအီတလီတောင်ပိုင်းကလမ်ပီဒူဆာကျွန်းစီဥတီသွားတဲ့ရွှေပြောင်းဝင်ရောက်သူတွေရဲ့သင်္ဘောတစ်စီးလွန်ခဲ့တဲ့ရက်အနေနဲ့ငယ်ကတိတ်မှောက်သွားတဲ့ဖြစ်ရပ်ကိုဥရောပတာဝန်ရှိသူတွေဆက်ပြီးစုံစမ်းစစ်ဆေးနေချိန်မှာပဲ AI အဖွဲ့ရဲ့အခုပန်ကြားချက်ထွက်လာတာပ
ါ American သမ္မတ Barack Obama ဟာကမ္ဘာကြီးပိုမိုပူနွေးလာတဲ့ဆိုတာညင်မရတော့ဘူးဆိုတဲ့အကြောင်း American ပြည်သူတွေကိုပြသဖို့အတွက် Florida ပြည်နယ် Everglades အမျိုးသားဥယျာဉ်ကိုဗုဒ္ဓဟူးနေ့ကသွားရောက်ခဲ့ပါတယ်။2014ခုနှစ်ဟာကမ္ဘာကြီးရဲ့အပူနွေးဆုံးနှစ်ဖြစ်တယ်။မှတ်တမ်းတွေအရအပူပြင်းဆုံး15နှစ်ရှိခဲ့တဲ့အနက်14နှစ်ဟာဒီရာစုနှစ်အတွင်းကနှစ်တွေဖြစ်နေတယ်ဒါကြောင့်ဒီပြဿနာဟာနောင်လာမယ့်မျိုးဆက်တွေရဲ့ပြဿနာမဟုတ်တော့ပဲအခုလက်ရှိမှာကိုအရေးကြီးတဲ့ပြဿနာတရားဖြစ်နေပြီလို့ဧကတသန်းခွဲကျယ်ဝန်းတဲ့ Everglades ရွှွန်းနွန်တော်ဥယျာဉ်ကိုသွားရောက်ခိုက်သမ္မတဥပမာကပြောကြားတော်ပါတယ်ဒီပြဿနာဟာကမ္ဘာကြီးအတွက်အကြီးမားဆုံးသောချိန်ကျမှုတရားဖြစ်တယ်လို့လည်းဆိုပါတယ်မစ္စတာဥပမာဟာရာသီဥတုပူနွေးလာမှုကြောင့်သဘာဝပတ်ဝန်းကျင်လူသားတွေရဲ့ကျန်းမာရေးဘဝရည်ရွယ်ဒေသန္တရစီးပွားရေးတို့အပေါ်ရိုက်ခတ်မှုရှိပုံကိုမိမောင်းထိုးပြတဲ့အနေနဲ့ဒီဂေဟတ်စနစ်အတင်းဆောင်မခံနိုင်တဲ့ Everglades ရွှွန်းနွန်တော်ကိုမြေကမ္ဘာနဲ့မှာသွားရောက်ခဲ့တာဖြစ်ပါတယ် ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အတွက်သမုဒ္ဒရာဆန်းငံရေတွေဝင်လာပြီးဖလော်ရီဒါပြည်နယ်ကလူ9သန်းကျော်အတွက်သောက်ရေအခက်အခဲကြုံလာနိုင်တယ်လို့လည်းထောက်ပြသွားပါတယ်ခင်ဗျာ
။ရုရှားနိုင်ငံက Gazprom စွမ်းအင်ကုမ္ပဏီကြီးအပေါ်လဝကြီးအုပ်မှုဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေကိုချိုးဖောက်မှုနဲ့ဥရောပသမဂ္ဂ EU ကဆွဲချက်တင်လိုက်ပါတယ်။ဒါဟာဖြင့် Russia နဲ့ EU ကြားတင်းမာမှုနောက်ထပ်တိုးလာစေနိုင်တဲ့လို့ရပါ။ American ခြေစိုက် Google Internet ကုမ္ပဏီအပေါ်အလားတူဆွဲချက်တင်ခဲ့ပြီးသတင်းတစ်ပတ်အကြာမှာရုရှားစွမ်းအင်ကုမ္ပဏီပေါ်ဆွဲချက်တင်လိုက်တာကို EU ပြန်ဆိုင်မှုဆိုင်ရာကော်မရှင်နာမင်းကြီး Margrethe Vestager ကကြေညာတာပါ။တဘာဝတံငွေဈေးကွက်ကိုအပြည့်အဝနီးပါးထိန်းချုပ်ထားတဲ့ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းမှာလွှမ်းမိုးထားတဲ့အနေအထားကို Gazprom ကုမ္ပဏီကမတော်မတဲ့အသုံးချတယ်လို့သူကပြောပါတယ်။ရှင်ပြိုင်မှုကိုထိခိုက်စေပြီး Gazprom အနေနဲ့ဈေးတက်ခွင့်ရစေဖို့ contract စာချုပ်ထဲမှာသတ်မှတ်ချက်တွေကိုထည့်သွင်းချုပ်ဆိုတယ်လို့ Vestager ကပြောပါတယ်။ Gazprom ကုမ္ပဏီဘက်ကတော့သူတို့ဟာအစိုးရကထိန်းချုပ်ထားတဲ့မဟာဗျူဟာမြောက်စီးပွားရေးလုပ်ငန်းတစ်ခုရဲ့အစဉ်အတန်းကိုရထားတယ်ရုရှားနိုင်ငံရဲ့ဥပဒေတွေအတိုင်းလုံဆောင်ပြီး EU ကစီရင်ဆုံးဖြတ်ပိုင်ခွင့်တည်းမှာမရှိဘူးလို့တုံ့ပြန်ပြောဆိုပါတယ
် UAE ဘီကန်တန်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Washington မြို့တော် VOA ကသတင်းများဆက်လက်ကြေညာနေပါတယ်။အစိုးရရဲ့နိုင်ငံတကာအသံလွှင့်လုပ်ငန်းကိုအမေရိကန်နိုင်ငံသားရဲ့မူဝါဒရည်မှန်းချက်တွေနဲ့မဟာဗျူဟာအကျိုးစီးပွားတွေကိုအထောက်အကူပြုအောင်ပြန်လည်ပြုပြင်သင့်တယ်လို့အမေရိကန်ပြည်ထောင်စုမှပြုလုပ်တဲ့လေ့လာမှုအစ်စ်တရကဆိုလိုက်ပါတယ်။ဘူရူနီယာထုတ်ပြန်တဲ့ဒီအစီရင်ခံစာကို BBG လို့ခေါ်တဲ့အစိုးရအသံလွှင့်လုပ်ငန်းအုပ်ချုပ်ရေးအဖွဲ့ဝင်ဟောင်းတွေသူ့အဖွဲ့ခွဲဖြစ်တဲ့ Radio Free Europe REF RFE Radio Liberty အဖွဲ့ဝင်ဟောင်းတွေကပြုစုကြတာဖြစ်ပါတယ် RFE နဲ့ Radio Liberty တို့ဟာစစ်အကာလကွန်မြူနစ်နိုင်ငံကလူရစီကိုဥတီထုတ်လွှင့်တာဖြစ်ပါတယ် BBG ဟာ Internet Web စာမျက်နှာ Radio ရုပ်မြင်သံကြားတို့မှဘာသာစကား55မျိုးနဲ့ထုတ်လွှင့်ပြီးကမ္ဘာတလောပရိသတ်164သန်းတို့စီကိုသတင်းအချက်အလက်တွေပို့ပေးနေတာဖြစ်ပါတယ်အခုလက်ရှိအသံလွှင့်လုပ်ငန်းရဲ့တာဝန်သတ်မှတ်ချက်ဟာရှင်းရှင်းလင်းလင်းမရှိဘူးလို့လည်းအစိုးရကဖော်ပြထားပါတယ
်ပုံရဟန်းမင်းကြီး Francis ဟာအမေရိကန်ပြည်ထောင်စုစီလာရောက်မဲ့ခီးစဉ်မတိုင်ခင်စက်တင်ဘာလမှာကျူဘားနိုင်ငံစီသွားရောက်ဖို့စီစဉ်နေပါတယ်ဒါအပြင်ကွန်မြူနစ်ကျူဘားနိုင်ငံစီတတိယမြောက်ပုံရဟန်းမင်းတစ်ပါးသွားရောက်တာဖြစ်ပါလိမ့်မယ်အရင်ပုံရံမျိုးတွေဖြစ်ကြတဲ့ဒုတိယမြောက်ဂျွန်ဘောနဲ့16ရောက်မြောက်ဘင်နေဒစ်တိုဟာကျူဘားနိုင်ငံစီသွားရောက်ပြီးခေါင်းဆောင်ဟောင်းဖီဒယ်ကက်စထရိုနဲ့တွေ့ဆုံမှုပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကျူဘားနိုင်ငံတို့ကြားပုံမှန်ဆက်ဆံရေးပြန်တည်ဆောက်နိုင်ဖို့ရမှာပုံရံမင်းကြီး Francis ကတန်တမန်ရေးအဓိကအခန်းကဏ္ဍကနေပါခဲ့တယ်လို့ Vatican နန်းတော်ကပြောပါတယ်။နှစ်နိုင်ငံကကိုယ်စားလှယ်အဖွဲ့တွေကိုပြီးခဲ့တဲ့နှစ်မှာပုံရံမင်းကအင်ရှင်အဖြစ်ဖိတ်ခေါ်ပြီးတွေ့ဆုံမှုစီစဉ်ပေးခဲ့တာပါ။စက်တင်ဘာလ23ရက်နေ့ပတ်ဝန်းကျင်မှာစတင်မဲ့အမေရိကန်မျိုးကြီးသုံးမျိုးခီးစဉ်မတိုင်ခင်ကျူဘားနိုင်ငံစီပုံရံမင်းကြီးသွားဖို့စီစဉ်တာလည်းဖြစ်ပါတယ်။အမေရိကန်ခီးစဉ်အတွင်းကွန်ကရစ်လွှတ်တော်မှာပုံရံမင်းမိန့်ခွန်းပြောဖို့ရှိတယ်လို့သမ္မတဘရက်ကိုဘားမားနဲ့လည်းအင်ပီယူတော်မှာတွေ့ဆုံမှုရှိပါတယ်။ဒါအပြင်နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်စီသွားရောက်ပြီးပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ခရစ်ယာန်ဘုရားကျောင်းတစ်ခုမှာမိသားစုတွေစုဝေးပွဲကိုတက်ရောက်ဖို့လည်းရှိပါတယ်။
ဩစတြေးလျနာဇီအချင်းထောင်ဆောင်တူကဂျာမနီနိုင်ငံမှာပြုလုပ်နေတဲ့ရုံးတင်စစ်ဆေးမှုဒုတိယနှစ်ဆက်လက်ထွက်ဆွေရမှာဂျူးလူမျိုးတွေကိုကျွဲနွားတင်ကားကြီးတွေနဲ့ပြုတ်သိမ့်တင်ဆောင်လာပြီးနာဇီသိမ့်ပိုက်ထားတဲ့ပိုလန်နိုင်ငံဖီမင်းစကမှာသူတို့ကိုပိုင်ပစ္စည်းတွေကိုသိမ့်ယူခဲ့ပုံသူတို့အများစုအစိမ့်ငွေရှူချိုက်ပြီးသေဆုံးသွားကြပုံတွေကိုအသေးစိတ်ဖော်ပြသွားပါတယ်။ဩစကာဂရိုရင်းဟာလူပေါင်း3သိန်းကျော်စက်ဖြတ်ရမှာပါဝင်မှုနဲ့ဆွဆွဲခတ်ထားရတာဖြစ်ပါတယ်1944မေလနဲ့ဇွန်လအတွင်းဟန်ဂရီကဂျူးလူမျိုး၄သိန်းကျော်တို့ကိုအော့စဝစ်အချင်းစခန်းစီကိုပို့ဆောင်ပြီး၃သိန်းကျော်တို့အသက်ခံခဲ့ရတာဖြစ်ပါတယ်အသက်63နှစ်အရွယ်နာဇီတပ်သားဟောင်းဟာပြစ်မှုထင်ရှားစီရင်ခံရရင်ထောင်ဒဏ်၃နှစ်ကနေ15နှစ်အထိကြာခံရဖို့ရှိပါတယ်ဒီမှုကိုဇူလိုင်လအထိစစ်ဆေးမှဖြစ်ပါတယ်ဂရိုရင်းဟာဒီအချင်းစခန်းမှာ1942ကနေ44အထိစီရင်ခံအဖြစ်ထမ်းဆောင်ခဲ့ပြီးအကျဉ်းသားရိစီကလူယူရဲပီစီနဲ့ငွေကြေးစီရင်ကိုစုဆောင်ရည်တွက်ပေးရသူဖြစ်တယ်လို့ဂျမန်သတင်းတွေကဖော်ပြကြပါတယ်
။အာရှအရှေ့မြောက်ပိုင်းကဒေသအများပြားနဲ့ဥရောပဒေသမှာယထာနဲ့ခီးသွားတာဟာ21ရာစုနှစ်ရဲ့ဘေးအကင်းဆုံးနဲ့အမြန်ဆုံးနိုင်ငံဖြတ်ပြီးသွားလာနိုင်တဲ့နည်းလမ်းဖြစ်ပါတယ်။တောင်နဲ့အရှေ့တောင်အရှနိုင်ငံတွေမှာတော့ယထာစီရတာဟာမကြာခဏဆိုသလိုပဲစိပြက်လက်ပြက်ဖြစ်ရတဲ့ကိစ္စတစ်ခုဖြစ်တဲ့အပြင်တခါတခါအန်ဒရယ်ကြီးတဲ့ယထာလန်ချော်တာတွေတိုက်မိပြီးမိလောင်တာတွေကျွမ်းလာလိမ့်ရှိပါတယ်။တရုတ်၊အိန္ဒိယနဲ့အရှေ့တောင်အရှသုံးခုပေါင်းဟာ ကမ္ဘာပေါ်မှာလူဦးရေထူထပ်ဆုံးဒေသဖြစ်ပြီးခေတ်မီပြီးဘေးကင်းတဲ့ယထာသယုပ္ပဆောင်ရေးအတွက်ကြီးမားတဲ့အလားအလာကောင်းဈေးကွက်ရှိနေတာပါ။အာရှဒေသအတွက်မြန်နှုံးမြင့်ယထာသယုပ္ပဆောင်ရေးစီမံကိန်းတွေကိုလုပ်ကိုင်ခွင့်ရဖို့ဥရောပ၊ကနေဒါနဲ့တောင်ကိုရီးယားကုမ္ပဏီတွေကအပြိုင်ဆိုင်စူးစမ်းနေကြပါတယ်။ဒါပေမဲ့လည်းအဓိကပြိုင်ဆိုင်နေတာကတော့ဂျပန်နဲ့တရုတ်ကုမ္ပဏီအစ်စ်တွေကြားဖြစ်ပါတယ်။အာရှဒေသမှာအလားအလာကောင်းပြီးအကျိုးအမြတ်ကောင်းကောင်းရမယ့်ဈေးကွက်အများပြားရှိနေတာပါ။မလေးရှားနဲ့စင်ကာပူကြားမိုင်250နီးပါးရှိတဲ့အမြန်ထားလိုက်တိစောက်ဖို့ဆွေးနွေးနေတာ10နှစ်နီးပါးရှိပြီဖြစ်ပေမဲ့အဆိုပြုထားတဲ့ဈေးနှုန်းကတိတ်ကိုမြင့်လွန်းနေပါတယ်။ဗီယက်နမ်၊အင်ဒိုနီးရှား၊ကမ္ဘောဒီးယား၊အိန္ဒိယ၊ထိုင်းစတဲ့နိုင်ငံတွေကလည်းအမြန်ရထားလိုက်အစ်စ်တွေစောက်လို့ဖို့ဆွေးနွေးပြောဆိုတာစီစဉ်တာတွေရှိနေပါတယ်ခင်ဗျာ။ Direct from Washington The Voice
of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ကိုကျော်ကျော်သိန်းတို့ပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။အာရှနဲ့အာဖရိကဒေသဝန်မှာအခြေခံအဆောက်အအုံတွေတိစောက်ပြီးတော့ကုန်သွယ်မှုသဘောတူညီချက်တွေရယူပြီးစီးပွားရေးတိုးတက်အောင်လုပ်ဖို့တရုတ်နိုင်ငံရဲ့ရည်မှန်းချက်ကြီးတဲ့မဟာဗျူဟာကိုတရုတ်ခေါင်းဆောင်ကချပြပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့အာရှအာဖရိကညီလာခံအတွင်းတရုတ်သမ္မတရှီဂျင်းပင်ကအခုလိုပြောသွားတာဖြစ်ပါတယ်။အဲ့ဒီညီလာခံအတွင်းမှာအင်းနီးချင်းမြန်မာနိုင်ငံရဲ့သမ္မတဦးသိန်းစိန်နဲ့တခြားတွဲဆောင်ဆွေးနွေးတိကျတွဲဆောင်ဆွေးနွေးပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးမှာအမြင့်ဆုံးအနေထားအစ်စ်ကိုရောက်ဖို့မျှော်လင့်တဲ့အကြောင်းမစ္စတာရှီကပြောခဲ့ပါတယ်။ VOA သတင်းတောက် Brian Patton ရဲ့သတင်းလွှာနဲ့ CCTV ရဲ့သတင်းတွေကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်
။အခြေခံဆောက်အုံတိဆောက်ရေးစီမံကိန်းတွေအတွက်ဒေါ်လာဘီလီယံပေါင်းများစွာယင်းနှိမ့်မြုပ်နှံမဲ့ပိုလန်မှတဲ့အစီအစဉ်တွေကိုလွန်ခဲ့တဲ့လတွေတွင်တရုတ်နိုင်ငံကချပြထားပါတယ်။အာရှဒေသအများစုအရှေ့အလယ်ပိုင်းနဲ့ဥရောပတိုက်အထိဆက်သွယ်မဲ့ကားလန်တွေရထားလန်တွေနဲ့ပိုက်လိုင်းတွေစသည်အပြင်တိစောက်ဖို့ပါ One Belt One Road လို့ခေါ်တဲ့ဒီစီစဉ်ထဲမှာတရုတ်ကစိတ်ကန်းတွေနဲ့အာဖရိကနဲ့အရှေ့အလယ်ပိုင်းကစိတ်ကန်းတွေအကြဆက်သွယ်မဲ့ရေချောင်းကုန်သွယ်ရေးလမ်းတစ်ခုကိုဖော်ထုတ်ဖို့လည်းပါဝင်ပါတယ်ဒီစီစဉ်ကစီးပွားရေးတိုးချဲ့ဖို့ဇေယျထက်သန်နေတဲ့နိုင်ငံတွေကိုချိတ်ဆက်ပေးမှာဖြစ်တယ်လို့ကမ္ဘာကုန်သွယ်ရေးမှာတရုတ်နိုင်ငံရဲ့ငကိုကလေးကအရေးပါနေပြီးသားစီးပွားရေးကဏ္ဍကိုလည်းတိုးမြင့်ပေးမှာဖြစ်ပါတယ်ကွန်မြူဇာနိုင်ငံတွေရဲ့စီးပွားရေးကိုမြင့်တင်တာမှာအထောက်အကူပြုဖို့အဲ့ဒီနိုင်ငံတွေကတင်သွင်းကုန်အများအပြားအပေါ်အခွန်အခောက်တွေနောက်ထပ်လျှော့ချပေးမယ်လို့ညီလာခံတက်ရောက်လာတဲ့နိုင်ငံတရာကျော်ကနိုင်ငံခေါင်းဆောင်တွေအပါအဝင်ကိုယ်စားလှယ်တွေကိုတရုတ်သမ္မတရှီဂျင်ပင်ကဗုဒ္ဓဟူးနေ့မှာပြောပါတယ
်中国将于年内对已建交的最不发达国家97% 税目产
品တရုတ်နိုင်ငံနဲ့သန္တမန်အဆက်အသွယ်ရှိတဲ့ဖွံ့ဖြိုးမှုနိုင်နိုင်ငံတွေအားလုံးကနေတင်ပို့တဲ့ကုန်ပစ္စည်းအားလုံးရဲ့98%အပေါ်အခွန်ကောက်ခံတာကိုဒီနေ့အကုန်မလုံးဝပဲဖြတ်ပေးပါမယ်။ဒါအပြင်နိုင်ငံရေးအရာကန့်သတ်ချက်တွေမှထားပဲဖွံ့ဖြိုးဆဲနိုင်ငံတွေကိုအကူအညီအထောက်ပံ့တွေဆက်လက်ပေးသွားမှာဖြစ်ပါတယ်
။တရုတ်ရဲ့စီးပွားရေးအစီအစဉ်ဟာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့အားပေးမယ်။နှစ်ဦးနှစ်ဖက်အကျိုးရှိမယ့်အစီအစဉ်ဖြစ်တယ်လို့တရုတ်သမ္မတကဆိုပါတယ်။သမရဦးသိန်းစင်ဟာလည်းဗိုလ်ဟူးနေ့မှာပဲညီလာခံမာမိန်ခွန်းပြောပြီးကမ္ဘာငြိမ်းချမ်းရေးနဲ့တရားဝါပြောမှုတိုးတက်စေရေးအတွက်ဖွံ့ဖြိုးဆဲနိုင်ငံများပူးပေါင်းဆောင်ရွက်မှုမြင့်တင်ခြင်းကောင်းစဉ်နဲ့အာရှအာဖရိကညီလာခံရဲ့260ပြည့်အထိမ်းအမှတ်ဘန်ဒေါင်းညီလာခံကိုအမှတ်ရစေဖို့မိမိတို့အားလုံးဒီနေရာမှာရောက်နေရတဲ့အတွက်ကျေနပ်အားရဖြစ်မိပါကြောင်းပြောပါတယ
် We reaffirms our commitment for further enhancements of our solidarity by
အာရှအာဖရိကနိုင်ငံတွေကြားပူမိုတည်ငြိမ်အေးချမ်းရေးနဲ့တာယာဝါပြောရေးကိုရှေ့ရှုပြီးဖွံ့ဖြိုးဆဲနိုင်ငံများအကြားပူးပေါင်းဆောင်ရွက်မှုဆက်ပြီးတော့တိုးမြင့်စေဖို့နဲ့အတွန့်ရှည်တည်တံ့စေဖို့ကျွန်တော်တို့ထပ်ပြီးတော့ဂရုပြုပါတယ်
။တရုတ်သမ္မတနဲ့မြန်မာသမ္မတတို့ဟာအရင်နှစ်တည်းရက်ထဲမှာပဲညီလာခံပြင်ပမှာတိကျတွေ့ဆုံဆွေးနွေးကြပါတယ်။ One Belt One Road အစီအစဉ်နဲ့တရုတ်မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတို့ကြားစီးပွားရေးနဲ့ကုန်သွယ်ရေးတွေကိုအပြန်အလှန်ဝင်ထွက်သွားလာလုပ်ကိုင်နိုင်မဲ့အစီအစဉ်တွေပေါ်မြန်မာနိုင်ငံကထောက်ခံတာကိုတရုတ်သမ္မတကအသိအမှတ်ပြုပြောဆိုပါတယ်မြန်မာနိုင်ငံမြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်လို့တော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကနေတဆင့်ပြဿနာကိုဖြေရှင်းဖို့မြန်မာနိုင်ငံကကြိုးပမ်းနေတာကိုတရုတ်ကထောက်ခံကြောင်းနဲ့ဒိုးတက်မှုအစ်စ်တွေကိုမြင်ရဖို့မျှော်လင့်ကြောင်းမစ္စတာရှီကအလေးနဲ့ပြောသွားပါတယ်မြန်မာနိုင်ငံမြောက်ပိုင်းဒေသတည်ငြိမ်ရေးနဲ့လူထုဘေးကင်းလုံခြုံရေးအတွက်မြန်မာအစိုးရအနေနဲ့လှုံ့ဆော်နေကြောင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေတယ်လို့ပဲပြန်လည်တိဆောက်ရေးကိုအရှိန်မြင့်လှုပ်ဆောင်ဖို့မျှော်လင့်ထားကြောင်းသမရဦးသိန်းစိန်ကပြောတယ်လို့ CCTV သတင်းမှာဖော်ပြထားပါတယ်။သမရဦးသိန်းစိန်ဟာဂျကာတာမြို့တော်မှာကျင်းပနေတဲ့အခုညီလာခံပြင်ပမှာတရုတ်သမ္မတနဲ့တရားတွေ့ဆုံတဲ့အပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာဆီနာနဲ့လည်းတရားတွေ့ဆုံတော့ကိုပြန်ကြားရေးဝန်ကြီးဦးရထွေးရဲ့ Facebook ဆောင်မျက်နှာမှာတင်ထားတာတွေ့ရပါတယ်။အာရှအာဖရိကညီလာခံဟာဒီကနေ့ကြာသပတေးနေ့မှာအဆုံးသတ်မှာဖြစ်ပြီးပူးပေါင်းဆောင်ရွက်မှုဆိုင်ရာမူပေါင်းအသစ်တစ်ခုထွက်လာဖို့နဲ့နိုင်ငံချင်းအကြား ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေထွက်လာမယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ
။နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်။
ဒီအမေရိကန်တန်ကဆက်လက်ပြီးတော့အတန်းလွှင့်နေပါတယ်ခင်ဗျာအခုတော့ကိုကန့်သတင်းကိုဆက်ပါမယ်ဝင်းကြီးဥအောင်မင်းဂျပန်နိုင်ငံကိုရောက်ရှိစဉ်ဂျပန်သတင်းစာတစ်စောင်ဖြစ်တဲ့နီကေအီသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာသူနဲ့ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်တို့2012ခုနှစ်အတွင်းတွေ့ဆုံခဲ့ဘူးပြီးအဲ့ဒီနောက်ကိုကန့်ခေါင်းဆောင်ရဲ့မေတ္တာရက်ခံချက်အရဖုန်ကြားရှင်ကိုလူငင်းချမ်းသာခွင့်ပေးခဲ့တယ်လို့ဆိုထားပါတယ်ကိုကန့်အဖွဲ့ရဲ့ပြောခွင့်ရသူကတော့ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အနေနဲ့ဒီပြောဆိုချက်မမှန်ကန်ကြောင်းငြင်းဆန်ခဲ့ပြီးတော့ဖုန်ကြားရှင်ဟာနေဆက်တစ်ချောက်မှာပဲနေခဲ့တာလို့ဆိုပါတယ်အသေးစိတ်ကိုကိုသားညင်ဦးကပြောပြမှာပ
ါကောင်းပါပြီခင်ဗျအဲ့ဒီမင်းမြန်ကန်းထဲမှာတော့ဝင်းကြီးဦးအောင်မင်းကနေကေသတင်းဌာနကိုပြောထားတဲ့နေရာမှာဒီကိုကန့်ခေါင်းဆောင်ဦးဖုန်ကြားရှင်ကသူနဲ့ဒီဖိလစ်ပိုင်နိုင်ငံမနီလာမှာတွေ့ဆုံစဉ်တွင်ဒီသူ့အနေနဲ့နေရက်ကိုပြန်လို့ရဲအဲ့ဒီမှာရွက်ောက်ပွဲဝင်လို့ရဲဆိုပြီးတော့ပြောခဲ့တယ်လို့ဆိုပါတယ်ဒါကြောင့်မလို့ဒီသမရအနေနဲ့ကဦးဖုန်ကြားရှင်ကိုလူငင်းချမ်းသာခွင့်ပေးခဲ့ပေမဲ့ဦးဖုန်ကြားရှင်ဟာဂရိမတီပဲနဲ့လက်နက်ကင်လှူရှာမှုတွေကိုပြန်လုပ်ခဲ့တယ်ဆိုပြီးတော့ဦးအောင်မင်းကအဲ့မှာအပြစ်တင်ထားပါတယ်ဒါနဲ့ပတ်သက်ပြီးတော့ကိုကန့်အဖွဲ့ရဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကိုမေးမြန်းကြည့်တော့ဥဖုံကြားရှင်နဲ့ဥအောင်မင်းတို့တွေ့ဆုံတာမျိုးမရှိခဲ့ပါဘူးဆိုပြီးတော့ငြင်းဆန်ထားပါတယ်
။ကျွန်တော်တိတော့တော့ဒီနေဆက်တိတော့ဒီမှာပဲနေနေပါတယ်ခင်ဗျာ။ကိုကန့်မှာတော့မနေပါဘူးခင်ဗျာ
။အဲ့ဒီမတန်ခင်မှာရောမြန်မာအစိုးရနဲ့အဆက်ဆံဆက်ဆက်မှုရှိပါလား
။မရှိပါဘူးခင်ဗျာ
။ဥအောင်မင်းကဖိလစ်ပိုင်မှာမနီလာမှာပဲတွေ့တာတခုပဲရှိတာပေါ့
။သူနဲ့ဥအောင်မင်းနဲ့မတွေ့ခဲ့ဘူးပါဘူးခင်ဗျာ။
ဦးအောင်မင်းကပြောတာတော့မနီလာမှာဥဖုံကြားရှင်နဲ့ဆုံတဲ့အခါမှာသူကမြစ်တရဲ့ခံချက်ရသမရရဲ့လူငင်းချက်လာခွင့်ပေးဖို့ဆိုပြီးတော့ပြောတယ်ဒီအုပ်ချုပ်ရေးပိုင်းမှာပြန်လုပ်ချင်တယ်ပြောတဲ့အတကြောင်မျိုးသူတို့လူငင်းချက်လာခွင့်ပေးဖို့တဲ့သူစီစဉ်ပေးခဲ့တယ်ပေါ့နော်စီစဉ်ပေးခဲ့တဲ့အခါမှာဥဖုံကြားရှင်ကနေပြီးတော့သူတို့ဂရီပီတာရဲ့တိုင်မလုပ်ဘဲနဲ့လက်နက်ငယ်လှူရှာမှုပြန်လုပ်လာတယ်ဆိုပြီးတော့အဲ့လိုမျိုးသူဥအောင်မင်းဘက်က
ကျွန်တော်တည်တော့တော့မရှိပါဘူးခင်ဗျာမတွေ့ဘူးပါဘူးဥဖုံကြားရှင်ကနဲ့ဥဖုံကြားဖူးကနိုင်ငံတော်ဟိုပါမွေးစီဝါတက်ခဲ့ရင်မှာတတဲ့ဝင်ဝင်လုတ်ခဲ့တယ်ပိမ့်မပြောက်ကြီးလဲအောင်အမေမင်းနဲ့ဒီကုကန်ဒေတာမှာပေါ့ဗျာတိမ့်ဆိုင်ပြုံးမှုကိုပပျောက်စီခဲ့တယ်ဆိုတဲ့အကြောင်းရင်းကြောင့်သူတို့ကိုလွတ်ငင်းချမ်းသာခွင့်ပေးလိုက်တာနဲ့တူတယ
်ဟုတ်ကဲ့အဲ့ဒါဘယ်နှစ်ခုနှစ်လောက်ကလဲခင်ဗျာ
2012လာအဲ့လိုပဲဖြစ်မဲ့တယ်ကျွန်တော်တိတ်မမှတ်ပြီးတော့
ဂိတ်ကလာနောက်ပိုင်းမှာဥဖုံရှားရှင်နေနဲ့တိမ့်ဆောင်ပြီးတော့သွားလာစရာမလိုဘူးပေါ့
အဲ့လိုပြောအောင်ပါပေါ့ဗျာ
အဲ့တော့ဦးအောင်မင်းနဲ့တွေ့တယ်ဆိုတော့မဟုတ်ဘူးပေါ့နော
်မဟုတ်ဘူးဗျဟု
တ်ကဲ
့ကိုကက NCC team မှာတောင်းချောပါလာခဲ့တာပဲဗျအဲ့မှာကိုစလဲလွတ်ထားတာရှိပါတာပဲဆိုတော့က NCA တောင်းချောဒီအစည်းအဝေးတွေထိုင်တယ်လို့တဲ့အချိန်မှာတောင်းချောပါပါတယ်ကိုကကတက်တက်ကြီးစင်းပြစရာစင်းပြစရာမလိုပါဘူးခင
်ဗျာဦးအောင်မင်းပြောသွားတဲ့ထဲမှာဥဖုံကြားရှင်ကသူကတိတိုင်းမဟုတ်ဘူးလက်နက်ကင်လှူရှာမှုပြန်လုပ်လာတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဦးထွန်းမြတ်နဲ့ပါများမှတ်ချက်ပေးလို့ပါလေ
ကျွန်တော်ချင်တာတို့ကအဲ့ဒီစင်ချေပေးတာပါတို့တိုက်တာကတို့ကမှန်တယ်ဆိုတဲ့ပုံစံပေါ့ဗျာလူတော့မတွေ့ဘူးပဲဗျာမနီလာတော့မရောက်ဘူးလို့ပါဘူးကျွန်တော်ချင်တယ်ဟုတ်ပါရဲ့ရှင်က
ဒါပေမဲ့
အဲ့တော့ဘရိုကတိတော့ပြီးမလဲ
ဒါပေမဲ့ကိုကန့်ဒီကိုကန့်အနေနဲ့ကိုကန့်တပ်ဖွဲ့အနေနဲ့ဒီနေရာကိုလောက်ကန်ဒေတာကိုပြန်ထိန်းချုပ်ဖို့ဆိုပြီးတော့ဥဖုံကြားရှင်ကအရင်ဆုံးဒီ Global Times ဥပါရုံနဲ့အင်တာဗျူးတွေမှာပြောခဲ့ပြီးပါတယ
်တခါလေးပါတာပြန်တဲ့အချိန်မှာနည်းနည်းလေးကွဲလွဲမှုတော့ရှိမယ်ချင်တာပဲဗျာ
ဟုတ်ကဲ့
ကျွန်တော်တိတော့တော့သူကအိမ်ပြန်ချင်တယ်အဲ့တော့ပြောတယ်ပြီးတော့အခုကျွန်တော်ဒီရဲဘော်လေးတွေလည်းအိမ်နဲ့ခွဲနေရတာကြာနေပြီအဲ့ဒါလည်းအိမ်ပြန်ချင်တယ်ဆိုတာပဲအဲ့ဒါကိုပြောတာနေပါပ
ါဟုတ်ကဲ့အိမ်ပြန်ချင်တယ်ပြောတော့အဲ့ချိန်ကာလမှာသူ့ကိုလူငင်းချမ်းသာခွင့်ပေးထားပြီပဲ
ဒါမဲ့သူတို့ကဒီ MNDA ကိုအတိမမပြုတ်ဘူးပဲဗျ
ဝန်ကြီးဦးအောင်မင်းနဲ့ဒီဂျပန်ဒီကေထဏမင်းမြန်ကန်းထဲမှာတော့မြမအစိုးရရဲ့လက်တလောညီညာရေးလုပ်ငန်းစဉ်ထဲမှာကိုကန့်အဖွဲ့ကိုထည့်မထားဘဲနဲ့သူတို့အနေနဲ့တီးကြားဆွေးနွေးသွားဖို့တော့ရှိတယ်ဆိုပြီးတော့ဦးအောင်မင်းကပြောထားပါတယ်။နောက်ဦးဖုံကြားရှင်ဘက်ကပြဿနာကိုနိုင်ငံရေးအနည်းနဲ့မရှင်းမနဲ့လက်နက်ကင်လှူရှားခဲ့တယ်လို့ဆိုပေမဲ့သူတို့အနေနဲ့ကတော့ကိုကန့်ရဲ့ပြဿနာကိုနိုင်ငံရေးအနည်းနဲ့ရှင်းဖို့ဆောင်ရွက်သွားပါမယ်ဆိုပြီးတော့လေဦးအောင်မင်းကအဲ့ဒီမင်းမြန်ကန်းထဲမှာပြောဆိုထားပါတယ်ခင်ဗျာ
။ကို tanya ubah kena, guru aku kan kisah bilu kecimpin ni, cina bego saya ama, kecimpin ni pakai ni tanah di tak dua macam pibu agak dia boleh ni pada bilu nong nong taman macam pibu asyik buat dua, suara tanah kecim lula ye, buat kiai uru ye, beri baca ni naya ye, buat lihat lama nasang ayam ni mah, ibu tu isong suini buat sini barai, suini buat mah tak boleh baca pibu dia suara aku kuen sen sese bilu ye, you sahaya ni buat ni naya dua buat sini lula dia barai, view itu ni dok kumuzo ga sebilu tempat pibu barai ni kena.
Okay, kecimpinnya pagi ni tenai di dama. Suara tenai kecim lula ini cepat kiai jah. Di la sesi ni gani, nasi dia ti liat zat itu boleh pihpa gerawa. Di itu boleh riha. Suara ni tenai dalam negara yang pori jah. Tenai ngalor pihka yesai sajau mujangu tu bodu lama itu birenau. Pagi ni tenai di dama tuin pertama zon piala pihpa gerale pihpa le. Suyane kiai ia peribaka hinae upwariga. Dilo taipwari tamah mepip wazi bodwe. Majaage ma yebo siwe koyubi. Napen hinae tawo shi nejao. Kichin yinjanyi juzang upwe. BCG ga ulamai ngonja ga piopare.
Tanoroku yebo dbo nene. Panepaka hinae upwari nene. Dago hinae kishibu twa shubi ma. Tano nubutai nchuro twa shubi ma piotaro shi le. Adango sabaka. Nafili ni maki ubeja.
เป็นไปก็ใช่เลยคุณจะรู้สักคนว่านักงานเลยที่นี่มาจากการเป็นที่สุขบุตรอารมณ์สุขินทร์ทางทางอะไรเนี่ยปีเกเรเจดวีก็พิบวาร์ได้บริมาสุยาตเพกาวกิอาอีเพกาวตุรุตมันเนมิโกตเพตเพกาวเหวี่ยงลาราจ์ไต้เบสัดเดน่าพิจังพิโอสุนีเรตด้วยเยาว์ซีเวมาไต้เบสพิบวาร์ได้ดาวกูนับเพกูสเลรีตัวยาวซีเซโบที่นี่นั้นส่งเพียงหนึ่งจังเลยอุลมาอินคงจ้าก็พิบวาร์เลย
เอาเช่นมาพิจารณาเลยว่าเรื่องที่มันมีนั้นเชื่อชื่อได้ไหมเดี๋ยวมีอาการดูมันไม่เชื่อเอาเอ็นเนียมตัวที่มาดูว่ามาเรื่องมันก็เลยสุดเลยที่สุดเลยว่าเรื่องที่มีที่นี่ก็ที่นี่ก็ที่นี่ก็มาเอ็มมาตัวยาวส่งกันพวกตัวสุดเลยเชื่อชื่อคนเราที่เข้าสุดเลยก็มาอยู่ที่ก็ตัวมาพิจารณาเอาเชื่อชื่อได้ไหมที่เราสุดเลยพวกตัวเลยนับเป็นลงกันแต่พอดูท่าบีพิบาร์เลย ดีกันนี่มาหรอแต่ไหนดีตาด้วยมาแต่บริเวณยินดีในเรื่องมิวเนอโอชูยิมูอุทิมังกาพิบาร์เลยพักการเดินทางไปกับแต่บริเวณการอ่ะเสียชีวิตเนี่ยสกุลเนี่ยรีกาพิบาร์เลยนั่นเสียเนี่ยเกรงกันยินดีในเกระพิบาร์เลย มีมาสู้อันเนี่ยแต่ยังได้เล่นในการพอริการ์ล่าแม่มีลาด้วยมาแต่ในงานเราพิการยาเสียสาจูโกน้องส่งตีบิวเล่มาเยี่ยทัวร์ยี่เวท้าบาร์เลยทีละด้วยมาหรอฉันพี่เนี่ยมีเอาไปกู้กันดีตามาแต่บริเวณพิษทางเกิดลูกจะขันพี่เนี่ยมาเลยแต่บริเวณพิบวากเกบาร์เลย
รัสเซียครับคู่ล่าเมื่อสิ้นเดือนพฤษภาคมมาลเลเซียในงานมาอาเซียนที่ที่สุนีเวกุสัตย์เดินจับมาพิบาร์เลยอาเซียนลืมตัวเองที่สาวยิ่งสุดเลยอาเซียนในงานนี้จะพิจารณาเสนอยิ่งกว่ามีเดมูยูเอทาเจฮาบลาอุติเลตุยจัดเลยบลูชินีริกุจอบพยายามเลสุรากรอดีล่าเมื่อสิ้นยามวันได้ลีลาสิ่งมาสุนีจะวุ่นชีวาเลยป่าวเองสุนีมีมีลูราตัวสิ้นนี้เนี่ยวิวมีมาวันกูเกิดลีฟูนยามาดีจุดเด่นปีบูทารุยาวาเลยแต่มาโฮสุนีลูรามีมีลูรากู
สานเอพีซีตั้งไฟเนี่ยพีซีจุดเด่นปีบูทารุเลยยาวาเลยวิวมีมาวันเอฟโฟนมาเก้าเนตุยันเนตุนชินเนงางางาลีพิบาร์เลยอีเมลิสักการ์บามิสเอ็กวิวเอนิวส์ดอทคอมพิบาร์เลยครับป่าวเอนสุนีจามิตรัสชินีกูจูจูวาเลยแต่ยังลีเลมาป่าวเอนสุนีลูดูรีเนเนวิวเอโกเชมิเซตัวจาวาลูทามันบิดอตัยตงเลยบาร์เลยครับกูรอโนตัดเรียนหัวเด็กกูสับไหม ไปซีฟิลิปปินส์มาชีเดนารูโจมาเทนเทนคันทายาเรโคลงเวนต้องการดูเรื่องนี้เนี่ยตัวกูกำลังทาร์เรกัมบอริยาในงานมาตัวยาวปีโรชีชาบุซีเซงูและขันจาบุด้วยออสเตรเลียลุยมุจิจัยวินจิกาบรูนิกาวิดีโอเทคคุยเนี่ยปีโป้เลยเดมิงโกเนมาเปียเปียตาตาพิอสูทาวาเลยที่โคลงเวนต้องการดูเรื่องนี้เนี่ยเลยออสเตรเลียมาลายาวชีชาเนทังเวนแต่ลงยามามาฮอบฟูดูเลยตรีปีเลยบาร์เลย
Bangau Cheese View
ဩစတြေးလျမှာကိုလွန်ကွင်းတောင်ခံဖို့ကြိုးစားခဲ့ကြတဲ့လူရပေါင်းများစွာတို့အနေနဲ့ထင်လောက်ခီးမပေါက်ခဲ့ပဲနော်ရူးကျွန်းရှိထိန်းသေးစခန်းကိုအပုတ်ခံခဲ့ကြရတာဖြစ်ပါတယ်သူတို့ကိုဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးပီတာဒန်တန်ကပို့ထူနီကပြောကြားခဲ့တဲ့ဗီဒီယိုမိကွန်းအရတော့ရာဇသံပေးတဲ့သဘောလေးရောက်ခဲ့ပါတယ်
I want to make it very clear to all refugees and transferees in Nauru that you will not under any circumstances
Nauru မှာရောက်နေတဲ့ဒုက္ခသည်တွေနဲ့အခြေချပြောင်းရွှေ့သူတွေအားလုံးကိုကျွန်တော်ရှင်းရှင်းလင်းလင်းပဲအတိပေးပါရစေ။ Australia မှာဘလို့နီးနေဖြစ်ဖြစ်အခြေချပိုင်ခွင့်ရမှာမဟုတ်ပါဘူးဆိုတာနားလည်ထားဖို့ပါ။ Australia အစိုးရကနေထိုင်ခွင့်မပေးနိုင်ပါဘူ
း။ Cambodia အနေနဲ့ဒီဒုက္ခသည်တထောင်ကျော်ကိုလက်ခံဖို့သဘောတူခဲ့ပြီးအပြန်အလှန်အပြင် Australia ကနေဒေါ်လာတန်30အထောက်အပံ့ကိုကမ်ဘောဒီးယားကိုပေးมาဖြစ်ပါတယ်ခုလိုသဘောတူညီမှုကိုလူခွေလှုပ်ရှားသူတွေကပြစ်တင်ဝေဖန်ခဲ့ကြပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာသဘောတူစာချုပ်ကိုချိုးဖောက်ရာရောက်တယ်လို့ထောက်ပြခဲ့ကြပါတယ်ဒါကိုဩစတြေးလျနဲ့ကမ်ဘောဒီးယားတို့ကတော့ဂရုစိုက်ဖို့မပေါ်ပါဘူးဝင်းကြီးဒန်တန်ကဒုက္ခသည်တွေကိုပြောခဲ့တာကတော့
The government of Cambodia has made it clear to Australia that it wants
DC စင်အောင်မြင်စေဖို့ကမ်ဘောဒီးယားအစိုးရကလိုလားတယ်ဆိုတာကိုဩစတြေးလျကိုရှင်းရှင်းလင်းလင်းအသိပေးခဲ့ပြီးဖြစ်ပါတယ်ဒုက္ခသည်တွေပြန်လဲအခြေချတဲ့အစီအစဉ်ပေါ်တိတ်ကိုတံပိုးထားပြီးကမ်ဘောဒီးယားကိုဒုက္ခသည်တွေအနေနဲ့ယူဆောင်လာကြမဲ့ရင့်ကျက်တဲ့အတွေ့အကြုံတွေနဲ့အာမန်တွေကိုလည်းကြိုဆိုမှာဖြစ်ပါတယ
်လူဝင်မှုကြီးကြပ်ရေးဌာနကဝန်ကြီးကကမ်ဘောဒီးယားအနေနဲ့ဒုက္ခသည်တွေအတွက်အခွင့်အလမ်းကောင်းတွေတပုံကြီးဖန်တီးပေးလိမ့်မယ်လို့ပြောခဲ့သလိုတည်ဆင်းရတဲ့အရှိတောင်အရှာနိုင်ငံဟာခင်မီရှင်တန်တုတ်တက်နေပြီးလူမျိုးစုနဲ့နေထိုင်ကြတယ်လို့ထောက်ပြခဲ့ပါတယ်လက်တွေ့မှာတော့လူဦးရေ55.5%ရှိတဲ့ကမ်ဘောဒီးယားနိုင်ငံရဲ့90ရာခိုင်နှုန်းဟာခမာလူမျိုးတွေဖြစ်ကြပြီးကမ်ဘောဒီးယားမှာကျန်းရှိတဲ့10ရာခိုင်နှုန်းရဲ့တပွဲဟာဗီယက်နမ်လူပွားတွေဖြစ်ကြပါတယ်။ကမ်ဘောဒီးယားမှာ98ရာခိုင်နှုန်းဟာဗုဒ္ဓဘာသာတွေပါ။နော်ရုစခန်းကိုရောက်နေတဲ့ခလွန်ခွင့်တောင်ခံသူ900ကျော်တို့ဟာအများဆုံးအာဖရိကရှေ့လေပိုင်းနဲ့တောင်အာရှတို့ကဖြစ်ကြပါတယ်။လူ900နီးပါးဟာဒုက္ခသည်အစ်စ်တွေဖြစ်ကြပြီးရှိစေကျော်တို့ကတော့ဒုက္ခသည်တွေဖြစ်တတ်မှတ်မခံရပဲနောက်ထပ်150တို့ကိုတော့စီစစ်ဆဲရှိတာတွေ့ရပါတယ်ဒီဒုက္ခသည်တွေပထမအတုပ်ဟာကမ်ဘောဒီးယားကိုဒီနှစ်ကုန်မှာတွားရောက်အခြေချကြမှာဖြစ်ပါတယ်တချို့တို့ကတော့တွန့်ဆုတ်နေကြသေးပါလောလောဆယ်မှာတော့ခလွန်ကွင်းတောင်းခံထားကြသူတွေနဲ့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တူတီရီလင်ကာကတမီးသုံးဦးနဲ့အီရန်နိုင်ငံသားတူဦးဟာကမ်ဘောဒီးယားအခြေချအစီအစဉ်ကိုလက်ခံထားကြတဲ့ပထမဦးဆုံးဒုက္ခသည်၅ဦးလို့ဖြစ်ကြပါတယ်။ကမ်ဘောဒီးယားကိုမသွားကြဖို့ဖိအားပေးခံနေကြရတဲ့ခိုလွန်ကွင်းတောင်းခံသူတွေကိုလည်းဒီလိုအပြုအမူမျိုးကိုဂရုမစိုက်ဖို့ဝင်းကြီးဒန်တန်ကတိုက်တွန်းလိုက်ပါတယ်
။ Please do not let the behavior of these agitators ruin
ဒီလိုမြောက်ပင့်လှုံ့ဆော်သူတွေရဲ့လှုံ့ဆော်ချက်တွေကြောင့်ရလာမယ့်အခွင့်အရေးတွေကိုလက်လွတ်ဆုံးရှုံးမခံကြပါနဲ့
။ဩစတြေးလျခြေဆိုင်လူခွေအုပ်စုဖြစ်တဲ့ဒုက္ခသည်များအီးယူဆောင်ရွက်မှုဆိုင်ရာညွန်ပေါင်းအဖွဲ့အစိုးရတော့ခိုလွန်ကွင်းတောင်းခံသူတွေကိုကမ်ဘောဒီးယားမှာခြေချရင်ဒေါ်လာ8800ကနေဒေါ်လာ11800အထိကန့်လန့်ချင်းခံခဲ့ရတယ်လို့သိရပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းဩစတြေးလျလူဝင်မှုကြီးကြပ်ရေးဌာနအရာရှိတွေကခိုလွန်ကွင်းတောင်းခံခဲ့တဲ့ဗီယက်နမ်နိုင်ငံသား46ဦးတို့ကိုစီစစ်ပြီးပယ်ချခဲ့ပါတယ်။သူတို့ဟာဗီယက်နမ်ကိုပြန်အပို့မခံရမီဩစတြေးလျရေတပ်အသင်းဘောပေါ်မှာနေထိုင်ခဲ့ကြရတာလေးဖြစ်ပါလေရှင
်ဒေါ်လာလာတန်ပြောတော့တာဖြစ်ပါရယ်ခင်ဗျာ VOA American တန်ရဲ့ကြာသာပတိနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လွှင့်နေပါတယ်သောတာရှင်များခင်ဗျာ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလို့လဲတိတိချင်းတွေတောင်းဆိုခြင်းကြရတယ်ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်ကတော့1-232-382-555လေးဖြစ်ပါရယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလံမီတာ190 kHz 1595တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စာရာတွေနဲ့အတူ
ဒီသတင်းစာဆရာတယောက်ကသူဘယ်ဘက်ကယက်တီခဲ့တာလဲသူအစိုးရအကျိုးကိုဝါရဖြန့်ပေးသလားနောက်တစ်ခါအစိုးရစီကအခွင့်အရေးတွေကို
အပတ်စဉ်စီစဉ်တစ်ခုဖြစ်တယ်မြမအရေးသုံးသက်ချက်စီစဉ်မှာနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာတော့သူယုံကြည်ရာခဏကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးခြင်းပါတယ်ပထမဦးဆုံးတင်ပြပေးခြင်းကတော့ Nikkei Asian Review Online မှာဖော်ပြထားတဲ့မြန်မာသမ္မတရုံးဝန်ကြီးဦးအောင်မင်းနဲ့တွေ့ဆုံမေးမြန်းခန်းပဲဖြစ်ပါတယ်။ဒီတွေ့ဆုံမေးမြန်းထားတဲ့အမေဖြေကဏ္ဍထဲမှာစိတ်ဝင်စားစရာအချက်တချို့ကိုကောက်နှုတ်တင်ပြရမယ်ဆိုရင်တော့ပြီးခဲ့တဲ့မတ်လ31ရက်နေ့တုန်းကတနင်္ဂနွေလုံးအပြစ်ခတ်ရက်စရေးသဘောတူညီချက်မူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီးဒီလက်မှတ်ရေးထိုးတဲ့အခမ်းအနားကိုသမ္မတဦးသိန်းစင်ကိုယ်တိုင်တက်ရောက်ခဲ့တဲ့အကြောင်းအခုဆိုရင်သဘောတူညီချက်မူကြမ်းကိုတိုင်းရင်းသားအဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေထံတင်ပြထားပြီးတော့သူတို့စီကနေအတည်ပြုချက်ရပြီးပြီဆိုတာနဲ့ချက်ချင်းတနင်္ဂနွေလုံးအပြစ်ခတ်ရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးတော့နိုင်ငံရေးဆွေးနွေးမှုတွေစတင်မှာဖြစ်တယ်လို့ပြောပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေကိုလာမယ့်ရွေးကောက်ပွဲမတန်ခင်စက်တင်ဘာနဲ့အောက်တိုဘာလတွေမှာကျင်းပနိုင်လိမ့်မယ်လို့လည်းဦးအောင်မင်းကပြောသွားပါတယ်။ကိုးကံမှာတိုက်ပွဲတွေဖြစ်နေသေးတယ်။ DKBA နဲ့နောက်တခြားလက်နက်ကန်အဖွဲ့၄ဖွဲ့အခုဆွေးနွေးတဲ့16ဖွဲ့အစည်းအဝေးမှာမပါဘူး။အထူးသဖြင့် MNDAA ကိုးကံအဖွဲ့လည်းညဉ့်ညံရေးလုပ်ငန်းစဉ်ထဲမှာမပါပါဘူး။ပြောတော့အားလုံးပါဝင်တဲ့ညဉ့်ညံရေးဖြစ်စဉ်လို့ပြောထားပါတယ်။ဖြစ်နိုင်ခြေရှိရလားဆိုတဲ့မေးခွန်းကိုဖြေတဲ့နေရာမှာတော့ဦးအောင်မင်းကငင်းညာရေးဆွေးနွေးတာ၄နှစ်ရှိခဲ့ပါပြီ။ကိုကံကိစ္စပေါ်လာတာကတော့6လလောက်ပဲရှိပါသေးတယ်။ဒါကြောင့်အခုဆွေးနွေးနေတဲ့အဖွဲ့16ဖွဲ့နဲ့တပြေးညီသဘောထားဖို့မလွယ်ပါဘူး။ဒါကြောင့်ကိုကံအဖွဲ့ကိုကျွန်တော်တို့ကငင်းညာရေးလုပ်ငန်းစဉ်ထဲမှာထည့်သွင်းမထားတာပါ။မဆွေးနွေးဘူးလို့တော့ပြောတာမဟုတ်ပါဘူး။တခြားလုပ်ငန်းစဉ်တစ်ခုအဖြစ်လုပ်မှာပါလို့ဖြေသွားပါတယ်။ကိုကံအဖွဲ့ဟာတချင်ကဗမာပြည်ကွန်မြူနတီပါတီအဖွဲ့ဝင်ဖြစ်ပါတယ်။1989ခုနှစ်အစိုးရနဲ့အပြစ်ရသဘောတူညီခဲ့ပြီးတဲ့နောက်ဖုန်ကြားရှင်အဖွဲ့ဟာရန်မိုးလျံအဖွဲ့နဲ့ဒေတာရင်းမှာတိုက်ပွဲတွေအကြိမ်ကြိမ်ဖြစ်နေခဲ့ပါတယ်။အဲ့ဒီနောက်ဖုန်ကြားရှင်ဟာရဲ78ယောက်ကိုတတ်ပြီးတော့ထွက်ပြေးသွားတာဖြစ်တယ်လို့ပြောပါတယ်။2012ခုနှစ်တုန်းကဖုန်ကြားရှင်နဲ့မနီလာမှာတွေ့ခဲ့တယ်လို့လည်းဝန်ကြီးဦးအောင်မင်းကပြောပါတယ်။အဲ့ဒီတုန်းကဖုန်ကြားရှင်ကကိုးကံကိုပြန်လာပြီးတော့နိုင်ငံရေးလှုပ်ချင်တယ်လို့ပြောတဲ့အတွက်ဦးအောင်မင်းကသမရဦးသိန်းစိန်ကိုတင်ပြပြီးတော့သူ့ကိုပြန်လာပြီးနိုင်ငံရေးလှုပ်ခွင့်ပြုဖို့ဆုံးဖြတ်ချက်ပေးခဲ့ပါတယ်။ဒါပေမဲ့ဖုန်ကြားရှင်ကဂရိမတီပဲလက်နက်ကင်တော်လှန်ရေးကိုပြန်လုပ်နေတယ်လို့ပြောသွားပါတယ်။ညဉ့်ညံရေးရပြီဆိုရင်မြို့ပေါ်ကိုပြန်လာမဲ့တပ်ဖွဲ့ဝင်တွေတသိန်းလောက်ရှိမှဖြစ်တယ်လို့ပြန်လာကြမဲ့ဒုက္ခသည်တွေကလည်း3သိန်းခွဲလောက်ရှိမယ်ပြည်တွင်းမှာပဲစစ်ပုံးရှောင်နေသူအရေးအတွက်ကလည်း4သိန်းခွဲလောက်ရှိမယ်ဒီလူတွေရဲ့နေရေးထိုင်ရေးစားတောက်ရေးအလုပ်ကံရရှိရေးတွေဖန်တီးပေးရမယ်အဲ့ဒီအခက်အခဲတွေအများကြီးရှိတယ်လို့ဦးအောင်မင်းကပြောသွားပါတယ်အပြည့်စုံကို asia.nikkei.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့မြန်မာပြည်ထနာဆရာခေါင်းဆောင်နဲ့ဒီ diplomat မှာရမ်ညာ PS စီတာထားတာကိုတင်ပြလိုပါတယ်မြန်မာပြည်တွင်းနိုင်ငံရေးဟာတရုတ်မဟာဗျူဟာအကျိုးစီးပွားအတွက်အချက်အချာကြတယ်တရုတ်နိုင်ငံရဲ့ကြော်ရိုးမူဝါဒကိုစမ်းသပ်နေတာလည်းဖြစ်တယ်ဆိုပြီးတော့ရည်သားထားတာဖြစ်ပါတယ်တရုတ်မြန်မာနိုင်ငံကြားညီအကိုပေါက်ဖော်ဆက်ဆံရေးဟာအတက်အကျတွေရှိလာခဲ့ပြီးစစ်လေလုံးအရေးတော်ပုံအပြီးစီးရေးနိုင်ငံရေးစီးပွားရေးအစအစတရုတ်ကိုအားကိုးလာခဲ့တာမြန်မာနိုင်ငံဟာတရုတ်ရဲ့ဩဇာခံဖြစ်တယ်လို့တောင်အပြောခံလာရပါတယ်အဲ့နောက်မြန်မာစစ်အစိုးရဟာနိုင်ငံရေးတဲ့စီးပွားရေးကိုပုံမူတကားဖွင့်ဖို့လှုပ်လာတော့တရုတ်အပေါ်မိခိုရလုံးမှုကိုတံပြန်ဖို့လှုပ်တယ်လို့ယူဆသူတွေရှိလာခဲ့ကြပါတယ်။ဒါပေမဲ့တရုတ်ဟာရေနံတဘာဝတံငွေကိစ္စရပ်တွေမှာမြန်မာနိုင်ငံတွင်အများအပြားရင်းနှီးမြှုပ်နှံလာနိုင်ခဲ့ပါတယ်။အခုဟန်တရုတ်လူမျိုးတွေဖြစ်တဲ့ကိုကန်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲကြောင့်တရုတ်လူစုအကြားမြန်မာစန့်ကျင်ရေးမကြီးထွားရလေအောင်တရုတ်အစိုးရထိန်းသိမ်းထားပါတယ်။တရုတ်အရသာတွေမြန်မာစစ်တပ်ရဲ့ဗုံးနိုင်ကြောင်သေဆွန်းရတဲ့အတွက်လဲနေဆက်လုံခြုံရေးကိုပုံမတင်းကျလာခဲ့ပါတယ်။ဒီဖြစ်ရပ်တွေကြောင့်တရုတ်နိုင်ငံရဲ့သူတပ္ပပြည်တွင်းရေးဝင်မဆွဲဖူးဆိုတဲ့မူဟာရဆက်လက်တည်မြဲရေးဟာစဉ်းစားစရာဖြစ်လာပါတယ်။မြန်မာနဲ့ဆက်ဆံရေးလဲရှုပ်ထွေးလာနိုင်ပါတယ်။တရုတ်အစိုးရဟာဝင်မဆွဲရေးဝါဒနဲ့ ဒီနေဇမင်းမသက်မှုကိုဘယ်လိုထိမ့်ညှိသွားမလဲဆိုတာအနာဂတ်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုဆုံးဖြတ်ပါလိမ့်မယ်။ဒါပေမဲ့1960ပြည်လုံးမှာဘကဘာကိုထောက်ခံခဲ့တဲ့အတွက်တရုတ်ဗမာအရေးခင်ဖြစ်ခဲ့ရတဲ့အတွေ့အကြုံရှိလေတော့ဒီရေးမှာတရုတ်တို့ဟာတိုက်ရိုက်ဝင်ဆွဲမယ်လို့တော့မထင်ရပါဘူး။သို့တော်လည်းပဲစစ်ဆက်ပြီးသူဖြစ်တော့လုခဲ့မှုကလည်းရှိပါတယ်။ဒီနေဇမှာစင်အားထားပုံကတော့ဝင်းမဆွဲရေးဆွဲမှုဟာသိပ်မလွယ်ကူဘူးဆိုတဲ့သဘောလည်းဖြစ်နေပြန်ပါတယ်။တေဥအစုအအနေနဲ့တော့မှန်ကန်တဲ့မဟာဗျူဟာတရားချမှတ်နိုင်ဖို့အတွက်မြန်မာပြည်တွင်းနိုင်ငံရေးကိုအနိကဆောင်ကြည့်လေ့လာနေရလိမ့်မယ်လို့យေတာထားတာဖြစ်ပါတယ
်ဒေါ်လာလက်တိကမကပြာကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြရတာပါအခုတော့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်သတင်းမီဒီယာသမားတွေကိုဘယ်လိုအကဲဖြတ်ကြပါသလဲမီဒီယာသမားတွေတက်ကြွလှုပ်ရှားသူဘယ်လိုကွဲပြားပါသလဲကွဲလွန်သူဥဝင်းတင်ရဲ့သတင်းသမားရုပ်ပုံလွှာနဲ့နိုင်ငံရေးရုပ်ပုံလွှာတွေကိုဥဝင်းတင်အထိတ်မှတ်နှစ်ပတ်လည်နေ့ဂုဏ်ပြုအစီအစဉ်ဖြစ်တဲ့ဒေါက်တာဥအောင်ခင်းဥကျော်ရင်မင်းနဲ့အတူဥကျော်စံတာကဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်ဗျာ
အာကျွန်တော်ဒီကနေ့ရတော့ဆရာဥဝင်းတင်ကွယ်လွန်ခြင်းနှစ်ပတ်လည်နေ့ကိုဂုဏ်ပြုသောအားဖြင့်ပြုလုပ်မယ့်အစီအစဉ်ဖြစ်ပါတယ်ဆရာဦးဝင်းတင်အကြောင်းကြီးပဲလို့မဟုတ်ဘူးပေါ့ခင်ဗျာဆရာဦးဝင်းတင်နဲ့ပတ်သက်ခဲ့တဲ့အဓိကဘဝတစိတ်တည်းသားဖြစ်တဲ့ journalism အကြောင်းသတင်းမီဒီယာအကြောင်းနဲ့ပတ်သက်ပါတယ်သတင်းမီဒီယာသမားတွေကိုဘယ်လိုတိုင်းတာကြသလဲ credibility နဲ့တိုင်းတာတယ်ဝင်းတင်လုတ်ခဲ့တဲ့နမူနာကဒီပောင်ထဲမှာဘလောက်ဝင်တယ်လဲဆိုတာမျိုးကိုအဓိကပြောချင်တာဖြစ်ပါတယ်ဆိုတော့ဆရာဒေါက်တာဝင်းခင်ကိုကျွန်တော်ပထမဆုံးပြောစီခြင်းပါတယ
်အခြေအနေပေါ်မှာမူတည်တာပေါ့ဗျာတာမန်အခြေအနေဆိုရင်တော့ဖြစ်မှန်ဖြစ်ရမှန်တွေကိုလိုက်ပြီးတော့ပေါ်ထုတ်တဲ့လူတွေပေါ့ဗျာနောက်ပြီးတော့ဒီဖိနိတဲ့နိုင်ငံတွေဘာတွေကြတော့ယုံကြည်ချက်ကိုအဓိကထားကြတာမရတာပေါ့ဆရာဦးဝင်းတင်တို့ကြတော့လေသူ့ရဲ့ယုံကြည်ချက်ကအဓိကပဲဘာလို့လဲဆိုတော့ तू ကအရင်တုန်းကဟိုမဆာလာကိမှာလည်းဒါဂျာနယ်လစ်ဇင်လုပ်ခဲ့တယ်အဲဒီတုန်းကလည်း तू မန္တလေးမှာလူတုံးကကြီးမှာဆရာတန်းထွန်းတို့ဟိုဒေါ်မာလုံးနဲ့စနေဝိုင်းပါညာနဲ့သူပြုပြင်ရေးပေါ့ဗျာသူပြုပြင်ကြည့်ချက်တွေပါအဲ့လိုမျိုးလုပ်တာကျွန်တော်ကြားတယ်ဆိုတော့ तू ကဂျာနယ်လစ်ပိုင်းနေမှုတော့ဒီနောက်ပိုင်းကျတော့ဒီမှာယုံကြည်ချက်ရှိလာတာပေါ့ဗျာအဲ့တော့ကိုလိုနီခေတ်ကကျွန်တော်တို့ဗမာပြည်မှာရှိတဲ့သတင်းစာစရာတချို့လူပေါ့အဲ့တော့သူတို့အဖို့မှာဒီယုံကြည်ချက်ကပြည်သူအတွက်ဘယ်လိုဆောင်ရွက်ရမယ်ဆိုတာသူတို့အတွက်ကအဓိကလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးကျော်မြင့်ကဘယ်လိုသုံးသပ်လို့ပါလဲဆရာ
ကျွန်တော်ကလည်းဆရာဦးအောင်ခင်နဲ့သဘောတူပါတယ်ဗျကျွန်တော်အမြင်နည်းနည်းလေးဖြည့်ဆွက်ချင်တာကတော့သူ့ရဲ့ရက်တည်တဲ့ဘက်ပေါ့ဆရာဝန်တင်မန္တလေးမှာလာပြီးတော့အလုပ်လုပ်သွားတော့ကဟန်တာဝတီသတင်းစာကအစိုးရသတင်းစာဖြစ်တယ်ဘူရုပ်နေဝင်လို့အင်မတန်အာဏာမှန်တက်တဲ့ပုဂ္ဂိုလ်ရဲ့လက်အောက်မှာတော့မှဝန်တင်လုပ်သွားတဲ့သတင်းစာကိုပြည်သူသတင်းစာဖြစ်နေပြည်သူလူထုကလက်ခံခဲ့ကြတယ်ဆရာဝင်းတင်ကအဲ့ဒီသူ့ဘက်ကလဲဆိုရင်ပြည်သူလူထုဘက်ကနေသွားတယ်ဒါကြောင့်လေပြည်သူလူထုကသူ့ကိုချစ်တယ်လို့ကျွန်တော်အဲ့ဒီလိုမြင်ပါဟု
တ်ကဲ့နောက်တစ်ခုကအမှန်တရားဆိုတာလဲခေလိုက်ပြောင်းတယ်ဆိုတာလဲပဲတစ်ခါတစ်ခါရှိရပါတယ်ဥပမာအချင်းကဘာမှာတူတက်တဲ့အယူဆဆိုရဲကွန်မြူနီဝါရသိပြီးတော့လွှမ်းမိုးဖို့ကြိုးပမ်းနေတဲ့အချိန်မှာကွန်မြူနီဝါရထွန်ကားရေးကိုဥတည်ပြီးတော့လုခဲ့ကြတဲ့သတင်းစာဆရာကြီးတို့လည်းနိုင်ငံတကာမှာလည်းရှိပါတယ်မြန်မာပြည်မှာလည်းရှိတယ်ဒါပေမဲ့ဒီဝါရကြာဆုံးသွားပြီးတော့ဒီမိုကရေစီခေတ်ရောက်လာတဲ့အခါမှာလူ့အခွင့်အရေးတို့ဘာလို့ဦးစားပေးလာတယ်တပါတီအာဏာရှင်စနစ်ထက်အဲ့ခါကျတော့သူတို့ရဲ့ရည်ရည်ချက်ကိုပြန်ပြောင်းသုံးသပ်ဖို့လိုပါလားဆရာဦးခင
်အဲ့ဒါလေဟိုစဉ်းစားရမယ့်အချက်ပေါ့ဗျာဒီတစ်ခုတည်းနဲ့တရေတွေယူလို့တော့မရဘူးပေါ့သူခင်နဲ့သူ့အကဟိုဖြစ်လာတဲ့ကိစ္စတွေဗမာပြည်မှာအရင်တုန်းကဒီဆိုရှယ်လစ်ယောဂါကွန်မြူနီယောဂါထားခဲ့တယ်ပေါ့ဗျာဒီယောဂါထားခဲ့တာဟိုနောက်တဲ့ကြီးလာတဲ့ခါကျတော့ပြန်ပြီးဆင်ရင်တဲ့ခါကျရင်ဒီဟာကြီးတွေ့လာပါဥပမာဆိုရင်ဒီဗမာပြည်နဲ့ပတ်သက်လို့ဗမာသမိုင်းမှာဗျာဒီစစ်တပ်ကအာဏာသိမ်းတာကြာတော့သူကဝါရဖြန့်တာတွေကအများများတာဟုတ်ဗျာအဲတော့သူဝါရဖြန့်တဲ့အထဲမှာလည်းကလေးတွေရောဒါတိုင်းသူပြည်သားရောအကုန်လုံးနှိမ့်မွနေတော့ဥပမာဆိုပေါ်ရာခင်ရလို့လည်းသိပါတယ်ဒီဘိုးကျအောင်စန်းကအင်္ဂလိပ်အစိုးရနဲ့ဆက်ဆက်ဆွေးနွေးပြီးတော့လွတ်လပ်ရေးကိုယူတာပေါ့ဗျာအော်စစ်တပ်ကဗမာတပ်မတော်ပါတဲ့အခန်းကဏ္ဍနင်းလေးပါအရင်ဂျပန်လက်အောက်မှာတော့ကလည်းသူဂျပန်ခင်မှာတသက်လုံးငြိမ်းနေတာငြိမ်းနေပြီးတော့အင်္ဂလိပ်ကစစ်နိုင်တော့မယ်ထင်တော့မှထပြီးတွန်လိုင်းရင်လုတာဟိုတစိ့ကိုတအိတ်လုပြီးတော့လွတ်လပ်ရေးကိုဒိုးတိုက်ခဲ့တယ်ဆိုပြီးတော့ဒီဘိုးချုပ်ကြီးမင်းအောင်လှိုင်တို့ကိုယ်တိုင်ကစပြီးတော့အဲ့ဒါမျိုးတွေပြောနေတော့
အဲ့ဒါမျိုးတွေကကျွန်အမှန်တရားမဟုတ်ဘူးဗျာဒီဝါရက်ပြန်တဲ့ဟာတွေအဲ့ဒါမျိုးတွေကိုကျွန်တော်တို့ဒီသတင်းစာဆရာတွေကတဖြည်းဖြည်းပြန်ပြီးတော့အဲ့ဒါမျိုးလုပ်ဖို့တာဝန်ရှိတယ်လို့ကျွန်တော်တင်တယ်ဘာလို့လဲဆိုတော့ဒီဟာမျိုးဗမာပြည်ကသတင်းစာဆရာတွေတွေရတယ်အဲ့ဒီမှာသူတို့လည်းဒီဝါရက်ပြန်တဲ့အတင်းမှာနင်မိုးနေတာတွေရှိမှာပဲဗျာအဲ့တော့ဝါရက်ပြန်လာတာတွေဒီ twisted history ရဲ့ဒီ propaganda တွေနဲ့အဲ့ဒါတွေကိုဟိုဖေရှားဖို့အများကြီးလိုတယ်လို့ကျွန်တော်တင်တယ
်ဟုတ်ကဲ့ဆရာ့ကြောင့်မြင်တော့ဘာပြောချင်ပါလဲခေလိုက်ပေါ်ပင်ဝါရဖြန်တဲ့ဟာတွေအဲ့လိုခေစားနေတဲ့အယူဆတွေဘက်ကယက်တီခဲ့တဲ့သတင်းသမားတွေကိုနောက်တစ်ချိန်မှာပြန်ပြီးတော့သမိုင်းနဲ့ဆန်းစစ်ပြီးတော့အကဲဖြတ်သုံးသပ်တင်တယ်လို့ယူဆပါလား
အဲဟုတ်ကဲ့ယူဆပါတယ်ဗျာဟိုသူဒီသတင်းသာဆရာတယောက်ကသူဘယ်ဘက်ကယက်တီခဲ့တာလဲသူအစိုးရအကျိုးကိုဝါရဖြန်ပေးသလားနောက်တစ်ခါအစိုးရစီကအခွင့်အရေးတွေကိုလူလက်တိတ်ထိုးပြီးတော့ပဲဖြစ်ဖြစ်ယူခဲ့သလားဆိုတာဒါခစ်ကဆုံးပြတ်ပြီးတော့ပေါ်သွားတာပါပဲဟိုတူတချင်းကသတင်းစာဆရာဆိုတဲ့ပုံကိုယ်ကြီးဒီနေ့ဒီချိန်ကမှသူအပြင်ဘယ်တော့မှဘယ်လိုဆိုတာတွေကဘယ်လိုမှဖုံးကွယ်ထားလို့မရပါဘူးတခြားမလို့သူစီးနေသူဒါကတော့ပေါ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဗ
ျနောက်တစ်ခုကသတင်းသမားတွေအတွက်အဓိကအရေးဆုံးဖြစ်တဲ့ credibility အမှန်တရားကိုစောစောမြဲမြဲအချက်အလက်အဖြစ်ဖြစ်မှန်ကိုအခြေခံပြီးတော့ဖော်ထုတ်ရမယ်ဆိုတော့အချက်အလက်တိုင်းတားရမယ်လို့ဆိုပါရခင်ဗျာအဲ့တော့အခုမြန်မာနိုင်ငံအခြေအနေအထူးသဖြင့်ဥဝင်တင်တို့ဒီဒီမိုကရေစီအပြောင်းအလဲမှာဖြတ်သန်းခဲ့တဲ့ကာလမှာဥဝင်တင်ဟာသတင်းသမားတယောက်ထားအဲ့ဒီချိန်မှာနိုင်ငံရေးလှုပ်ရှားသူတူဖြစ်နေပြီလို့ထင်ပါတယ်ဆိုတော့အဲ့ဒီချိန်မှာဥဝင်တင်ကိုသတင်းသမားအနေနဲ့အမှတ်ပေးစရာများများရှိပါသလားနိုင်ငံရေးတက်ကြွလှုပ်ရှားသူအဖြစ်အမှတ်ပေးစရာပိုများနေသလားဆိုတာလည်းကျွန်တော်သိချင်ပါတယ်ဆရာဝန်ခင်ဘယ်လိုမြင်ပါလဲ
အခုကတော့သူ activist တွေဟို journalist တွေရောကုန်တာပေါ့ဗျာဟိုနောက်ပိုင်းကျတော့သူဘာလဲဒီ68နောက်ပိုင်းမှာအကုန်လုံးအဲ့ဒါမျိုးတွေဖြစ်ကုန်တော့ဟိုခုနကလို scholar လဲဟို activist ဖြစ်ကုန်တာပဲကျွန်တော်တို့လဲ scholar နဲ့ activist journalist အကုန်လုံးရောကုန်တာပေါ့ဗျာဆိုတော့ဒီဟိုအရင်တော့ကလို့ဒီသူအနောက်တိုင်းမှာဆိုလို့ဒီပြီးတဲ့ပေါ့ဗျာဥပမာဆိုရင်ဒီ Edgar Snow တို့ဘာလို့ဆိုရင်သူတို့ဒါဟိုတရုတ်ပြည်တော်လေးလာပြီးတော့သူဒီ journalistပြည်သူ journalist တဘောပြင်းနေသူတောက်လျှောက်နေလာတာပဲတရုတ်ပြည်အကြောင်းရေးပြီးတော့နေလာတော့သူက journalist ပဲသူတိုင်းနဲ့ဟို sympathize ဖြစ်တယ်ပေါ့ဗျာတရုတ် cause တွေပတ်သက်ပြီးတော့ဆိုတော့အဲ့ဒါမျိုးကတော့ဟိုကျွန်တော်တို့ရှိမှရှိတယ်ရှိမယ်ပေါ့ဗျာဒါရင်းနဲ့ဟိုများသောအားဖြင့်ကတော့ activist တွေပြန်များအစိုးရလည်းနှိပ်စက်တာပေါ့ဗျာအဲ့တော့ဟိုဥပမာဆိုလူထုဦးလာတို့ဘာလို့လဲအဲ့ဒီပုံစံမျိုးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာကျော်ရင်မြင့်သဘောထားလည်းပြောပါဆရာအဲ့ဒီဆက်မှာ
ဟုတ်ကဲ့ခုဒီလောလောဆယ်အခြေအနေမှာတော့ရောနေတယ်ဗျ activist တွေကလည်း journalist ဆိုရင်လုံနေကြတယ် journalist တွေကလည်း journalist အလုပ်အပြင် activist အဖြစ်နဲ့ဝင်လုံနေကြတယ်ကျွန်တော်ဆန္ဒပြောလို့ရှိရင်တော့ activist တွေကလည်း activist တတ်တတ်ပဲလုံးစီခြင်းတယ်သူတို့တကယ်တော့ journalism ကိုအပြည့်အဝနားမလည်ပါဘူးအလားတူပဲတက journalist တွေကလည်းကိုလုပ်ပဲကိုလုပ်ချင်ပါတယ်လုပ်စီချင်ပါတယ် activist မလုပ်စီချင်ဘူးဆရာဝတ်တင်ကိုပိုင်းခြားပြီးပြောရမယ်ဆိုတော့ဆရာဝတ်တင်နိုင်ငံရေးလောကထဲရောက်သွားတဲ့အချိန်မှာသူတရင်သာဆရာအလုပ်တွေကိုမလုပ်တော့ပါပဲသူဒီလိုက်မှာစာရေးတဲ့စာရေးဆရာပေါ့လေစာရေးဆရာအဖြစ်နဲ့ပဲသူရက်တည်တာကိုတွေ့ရပါတယ်သူကတော့မရောဘူးလို့ကျွန်တော်ထင်ပါတယ်ဗ
ျတကယ်တော့သတင်းသမားသတင်းသာဆရာအနေနဲ့သတင်းသမား PB သတင်းသမားရှိတော့က credible ဖြစ်တဲ့ကုန်တကရှိတဲ့လူတို့ကိုအမှန်တိုင်းနားလဲဈေးနိုင်တဲ့သတင်းအချက်အလက်တွေကိုလွတ်လပ်စွာဖော်ထုတ်ခွင့်အဲ့ဒီအတွက်သတင်းသမားတိုင်းဟာတာဝန်ရှိရဒီအတွက်တိုက်ပွဲဝင်နေရတယ်လို့လည်းတိုင်ကြနိုင်တယ်ပဲခင်ဗျာဆိုတော့ activist မဟုတ်တဲ့သတင်းသမားတယောက်သတင်းလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်နေခြင်းကရောလူဖွဲ့စည်းအတွက်အထောက်အကူဖြစ်တယ်သူ့ရော activist နဲ့တန်းတူချီးကျူးထိုက်တယ်လို့မဆိုနိုင်ဘူးလားဆရာဝန်ခင
်ဟုတ်ပါတယ်အဲ့ဒါကိုပြောကြတာပေါ့ဗျာဒီ activist ဆိုတဲ့စကားလည်းအခုပေါ်လာမကြသေးဘူးပေါ့ဗျာနောက်ပိုင်းမှာအကုန်လုံးချိုးနှိမ်ခံနေရတော့ဒီလူ့အခွင့်အရေးထဲမှာ journalist အခွင့်အရေးလည်းပါတာပေါ့ဗျာ UU တာမန် political freedom နဲ့ပါတာပေါ့အဲ့တော့အဲ့ဒါကိုသူပြောရင်လည်းသူ activist တို့သွားပြောလို့ရတယ်ဆိုတော့ဒီနေရာမှာဟိုခွဲခြားဖို့ကတော့တော်တော်ကက်ပါတယ
်ဆက်ကြောင်းမြင
့်ကျွန်တော်ကတော့ဟို journalist ကလည်းသူအခုဆိုရင်ထားပါတော့ကိုပါကြီးပေါ့နော်ကျွန်တော်တို့အမြင်လွယ်ဆုံးဥပမာပြောလို့ရှိရင်သူတို့လုံနိုင်တဲ့လောက်အသက်တောင်ဆုံးပြီးလုံနေတာဆိုတော့ကျွန်တော်ကချီးကျူးတင်တယ်လို့မြင်ပါတယ်ကျွန်တော်ကတော့ဟိုမရောထွေးသင့်ဘူးလို့ မြင်တဲ့ဘက်ကပါဗျာ journalist ဆက်လဲ journalist အလုပ်ကိုတတ်တတ်လုပ်ပါ activist ဆက်လဲနိုင်ငံရေး activist ကိုတတ်တတ်လုပ်လို့ရှိရင်တော့ပိုကောင်းတယ်လို့မြင်ပါတယ
်နောက်ဆုံးအခုမြန်မာနိုင်ငံမှာဆရာဝန်တင်လဲကွယ်လွန်ခဲ့ပြီဒါပေမဲ့အခုနောက်ပိုင်းမှာအစိုးရကပြုပြင်ပြောင်းလဲရေးလုပ်ပါတယ်ဆိုတဲ့ကာလပေါ့ဗျာအဲ့ဒီအချိန်အတွင်းမှာသတင်းလောကရဲ့တိုးတက်ထူးခြားမှုဘယ်ဘက်ကိုဥတည်နေတယ်လဲဆိုတာဆရာဝန်ခင်သူတို့ပြည်တွင်းထဲကသတင်းတွေပါညာဆရာလည်းပဲတရားဖတ်ရမယ်ထင်ပါတယ်ဆရာဆရာဘယ်လိုသုံးသပ်လို့ပါလဲဆရာအခုမြန်မာနိုင်ငံသတင်းသမားသတင်းလောကရဲ့ trend ကဘယ်ကိုသွားနေပါလဲဆရာ
ရေးတဲ့လူတွေကတော့တော်တော်များတယ်ပေါ့ဗျာများပြီးတော့ဟိုကျွန်တော်ထမေးတဲ့လောက်ကတော့ဒီအချက်အလက်ပြပြစုံစုံကိုကိုးကားပြီးတော့နှိုင်းနှိုင်းချွတ်ချွတ်လုပ်တဲ့လူကနည်းတယ်မြန်မာပြင်ကတော့ပြောသမျှသတင်းတွေ့တယ်ပြောသမျှအကုန်ရေးချတယ်အဆင့်လောက်ပဲရှိသေးတာ။ဒါလည်းပဲလွတ်လွတ်လပ်လပ်လုတ်ခွင်ပေါ်လာတဲ့ဒီကလည်းမကြာသေးတဲ့အတွက်ဒါဖြစ်နိုင်မယ်လား။လစ်ကြာလာတဲ့အခါကျတော့တဖြည်းဖြည်းအရေးစစ်ပေါ်မှာပေါ့ဗျာ။အခုကတော့လောလောဆယ်ကတော့တချို့ဟာတွေဆိုလို့ရှိရင်ဟိုကျွန်တော်ရဲ့နိုင်ငံသားရောက်နေတာကြာလူလားတော့မပြောတတ်ဘူးပြောဗျာ။သူတို့ရေးတာတွေကိုနားလည်အောင်တော့မနှဲဖားရတယ်ပေါ့ဗျာ။
ဟုတ်ကဲ့ဆရာကျော်ရင်မင်းကတော့ပြည်တွင်းအခုခေတ်သစ်သတင်းလောကမှာဆရာတို့လည်းဥဆောင်ပါဝင်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဆရာကဘယ်လိုသုံးသပ်လို့ပါလဲဆရာရဲ့ရှေ့အလားနဲ့လက်ရှိချင်းနေ
ခုပြည်တွင်းကဒီသတင်းစာသမားတွေထဲမှာလူငယ်တွေတော်တော်များလာတယ်ဗျအဲ့ဒီလူငယ်တွေကဟိုပို့ပြီးတော့လဲစူးစားတယ်တတိလဲပို့ကောင်းတယ်အဲနောက်ကျွန်တော်တို့ဒီပြည်တွင်းမှာသတင်းစာသင်တန်းတွေဖွင့်လာကြတယ် investigative reporting ပေါ့နိုင်နိုင်ချွတ်ချွတ်လေ့လာဆန်းစစ်ပြီးရင်းတွေကိုဖောက်ထုတ်ရေးသားတဲ့ဘက်ကိုလူငယ်တွေကလည်းစိတ်ဝင်စားတယ်လို့ကျွန်တော်တို့တွေအဲ့ဒီဘက်ကိုအခုသွားဖို့အတွက်ပြင်ဆင်နေပါတယ်အဲ့ဒီတော့စိတ်မကြခင်အတွင်းမှာအဲ့ဒီလိုသတင်းတောက်တွေလည်းပေါ်ပေါက်လာမယ်အဲ့ဒီလိုနှိုက်နှိုက်ချွတ်ချွတ်လေးလာဆန်းစစ်ပြီးရေးတဲ့သတင်းတွေလည်းဖတ်ကြရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဦးကျော်စံသာစီစဉ်တင်ဆက်တဲ့အပတ်စဉ်မြမအရေးသုံးသက်ချက်ကိုပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါရခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်ကစီစဉ်တင်ဆက်ပေးမှာပ
ါဒီကိမ်းနဲ့ကျင်ပြမယ် Idiom အသုံးကတော့
Under the weather
ဖြစ်ပါလေစာလုံးပေါင်းက UNDER under ကအောက်မှာ THE the WEATHER weather ကရာသီဥတုဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့ရာသီဥတုအောက်မှာပါရှင်ဒီအသုံးစင်းတဲ့လာတာကတော့သင်းမောနဲ့ရေချောင်းခီးထွက်ရကလို့ဆိုပါတယ်ပင်လယ်မှာရာသီဥတုပြင်းထန်ရင်လှိုက်မှုလို့လူတွေအော်အန်ကြမအီမလဲဖြစ်ကြနေထိုင်မကောင်းဖြစ်ကြလိမ့်ရှိတော့ဒီလိုနေထိုင်မကောင်းဖြစ်ကြသူတွေဟာသင်္ဘောကုန်းပတ်မှနေရင်ပိုဆိုးတဲ့အတွက်ကြောင့်လေသင်္ဘောအောက်ပိုင်းဝန်းပိုက်ကိုဆင်းနေရင်တက်တာတဲ့အတွက်ကြောင့်ရာသီဥတုတန်းခံရရင်သင်္ဘောဝန်းပိုက်ကိုဆင်းပြီးတော့ခိုကိုကြတဲ့အလေရှိကြပါတယ်။ဒါကြောင့် under the weather ဆိုတဲ့ idiom အသုံးကတော့မတက်မသားဖြစ်တာနေထိုင်မကောင်းဖြစ်တာကိုဆိုလိုပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Anne told me she's feeling dizzy. She's under the weather.So I don't think she can come to our party.
Anya, သူကောင်းမှုတယ်လို့ကျွန်တော်ကပြောပြတယ်။နေထိုင်မကောင်းမှုထင်တယ်။ဒါကြောင့်ကိုရိုပါတီကိုတော့သူလာနိုင်မယ်မထင်ဘူးလို့အထိပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Anne told me she's feeling dizzy. She's under the weather, so I don't think she can come to our party.
နေထိုင်မကောင်းဘူး၊မအီမသာဖြစ်နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ။
Under the weather.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒါကတော့ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပါမယ်။ဒီတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ကောင်းမြန်မာအောင်ကုမ္ပဏီလက်ထောက်အထွေထွေမန်နေဂျာဒေါခင်ခင်အေးကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာဖြစ်ပါတယ်။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါတယ်။ဒီမှာယုံကြည်တာကတော့ဒီမှာဖြစ်ပေါ်နေတဲ့နော်လောဘဒေါသမောဟတွေ
ကဲနိုင်တော့ပိုအရေးကြီးပါတယ်လို့ပြောချင်တယ်။ဒါဆိုလူတွေကလောဘဒေါသမောဟကိုမကင်းဘူးဆိုလို့ရှိရင်လောဘကြောင့်ဒုက္ခရောက်တယ်။ဒေါသကြောင့်ဒုက္ခရောက်တယ်။မောဟကြောင့်ဒုက္ခရောက်တယ်ပေါ့နော်။နော်။လောဘကြီးတဲ့သူကကျမတို့ဗုဒ္ဓဘာသာကြီးရဆိုလောဘကြီးလို့ရှိရင်ဘာဖြစ်မလဲဆိုရင်အဲလေးပုံကြာမှာပေါ့နော်။ဒေါသကြီးတဲ့သူကလူငယ်ရဲရောက်မယ်ပေါ့နော်။အဲမောဟကြီးလို့ရှိရင်ဘာကလေးချံပေါ့ရောက်မယ်ပေါ့။အဲကျမတို့ဗုဒ္ဓဘာသာတရားနဲ့ရှင်ပြောရမယ်ဆိုလို့ရှိရင်ကျမတို့ဗုဒ္ဓဘာသာတရားကိုမြတ်စွာဘုရားဟောထားတဲ့အတိုင်းပဲနော်သစ္စာလေးပါးတရားလို့ဆိုတာပဲရှိတယ်။ဒါနဲ့ဒေါသမောဟအလောဘဒေါသမောဟဆိုတဲ့ဒီကိဟာကိဝင်နေတယ်ဆိုလို့ရှိရင်ဒီရားကိုယ့်ရဲ့အကုသိုလ်စိတ်ကိုမထိန်နိုင်ဘူးဆိုလို့ရှိရင်ဒေါသဖြစ်တယ်လောဘကြီးတယ်မောဟကြီးတယ်ဆိုလို့ရှိရင်အပယ်လေးပုံရောက်နိုင်ပါတယ်။ကျွန်တော်တို့နေရာဗုဒ္ဓဘာသာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ဗုဒ္ဓဘာသာတရားတော်နဲ့အညီပေါ့နော်။ဒီရားအကုသိုလ်စိတ်ကင်းခြင်းမောတော့အဓိကအရေးကြီးဆုံးပါပဲ။နော်ကိုရင်းစာတရားကိုရင်းစာတဲ့စိတ်ထားရမယ်။အကုသိုလ်စိတ်ကင်းခြင်းရမယ်။အဲ့တော့ကိုကိုမိမိလုပ်တဲ့အလုပ်ကိုမိမိကတတ်နိုင်ဆုံးမှန်ကန်အောင်လုပ်ကြရမှာပေါ့နော်။ဟိုကုနာပြောတယ်အကုသိုလ်စိတ်နဲ့ရှင်တဲ့စိတ်ကိုတော့ကတတ်နိုင်တဲ့ညမဲအောင်လုပ်ရမှာပေါ့နော်။ဟိုလူလော့ကီနဲ့မနေရဆိုတဲ့ခါကျတော့အကုသိုလ်စိတ်ဆိုတာကတော့ရှိကြတာပါပဲ။လောဘလည်းရှိမှာပဲနော်။ဟိုတင့်တဲ့အားပြောတဲ့ရောလောဘပေါ့နော်။ဒေါသလည်းရှိမှာပဲမောဟလည်းရှိမှာပဲပေါ့နော်။အဲ့ဒီလောဘဒေါသမောဟကြောင့်ကျမတို့ကအပြုတ်ရောက်သွားနိုင်တာပေါ့နော်။အဲ့ဒီလိုမျိုးမဖြစ်အောင်ကျမတို့ကဘယ်လိုအောင်ကိုယ့်ကိုယ်ကိုဆင်ញင်ရမယ်ကိုယုံကြည်ရဆိုတာကိုယ်နဲ့တူတူလောဘဒေါသမောဟကိုကပယ်ဆင်ရမယ်ဆိုရင်ကိုယ့်ရဲ့မေတ္တာတရားနဲ့ကိုရှင်ပြီးတော့ကိုချင်းစာတရားနဲ့ရှင်ပြီးတော့ကလူတွေအားလုံးပေါ်မှာကဖြန့်ဝေပြီးမေတ္တာဖြန့်ပေးရမှာပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့ကျမတို့ကဘယ်လိုချင်းနဲ့ဒီလောကကြီးမှာရှိတဲ့လူတွေအားလုံးရဲ့မေတ္တာဓာတ်တွေအားလုံးဆွမ်းချုံနေဆိုလို့ရှိရင်လောကကြီးကအေးချမ်းသွားမှာပါပဲမယ်ခုဖြစ်နေတဲ့ကာလမှာဆိုလို့ရှိရင်လူကလောဘဒေါသမောဟတရားရင်ကင်းဝင်ပြီးကိုချိုးဖက်နေတဲ့အတွက်လည်းအကုသိုလ်စိတ်ကြီးများနေကြတာလေအဲ့လိုဖြစ်နေကြတာအခုတို့ဖြစ်နေကြတယ်ကိုကျိုးဖက်တာတော့ဟိုအခုတို့ကျိုးကြောင့်ကိုကျိုးကြောင့်အခုတို့ဖြစ်တာဖြစ်ချင်ပြောတော့လူဆိုကိုကျိုးမပါပဲတော့လေရက်တီတို့မရပါဘူးဘာဖြစ်လဲဆိုတော့လူကြီးနေမှနေကြတာကိုကြီးနေမှဆိုကိုကျိုးကပါမှာပါဒါပေမဲ့အတ္တအကျိုးမင်းများမသုံးမနဲ့ပရဟိတအကျိုးသုံးမှာကိုရေးကြည့်တယ်အဲ့လိုမျိုးလေးပေါ့နော်အဲ့လိုလေးတွေပြောချင်တာပါကျမရေကျတော့ကျွန်တော်ပြောလို့ပေါ့နော်ဟိုကျမတို့ဗုဒ္ဓဘာသာနဲ့ဆိုပြာဟောကြားတဲ့အတိုင်းကိုချင်းစာဖိတ်ထားဖို့ဒီလိုမှာများသောအားဖြင့်ကိုတော်ပါလေမေတ္တာတန်းနဲ့ဖြန့်ဝေပြီးတော့လူတွေဆက်ဆံပေါ့နော်အတတ်နိုင်လို့ရှိရင်ခုနတရမယ်တိခန္ဓာရမယ်ပေါ့နော်ခုလို့ရှိရင်လည်းအောင်မြင်ရပါပဲဆိုတော့ကျွန်တော်ပြောချင်ပါလေရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားထောင်ကြရတာပါခင်ဗျာအပတ်စဉ်အစီအစဉ်အားလုံးကိုကျွန်တော်တို့ရဲ့ internet seminar မှာဖတ်လို့လည်းရပါတယ်နားထောင်လို့လည်းရပါတယ် website လိပ်စာကတော့ www.voaburmese.voanews.com ဖြစ်ပါလိမ့်မယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ Civil Society လို့ခေါ်တဲ့အရာသာအသင်းအဖွဲ့တွေဟာလွတ်လပ်တည်ငြိမ်ရှင်သန်တဲ့လူအဖွဲ့အစည်းတစ်ခုကိုအလားအလာရှိသည်၍ဖွံ့ဖြိုးတွတ်တက်အောင်တည်ဆောက်ထင်းထင်းရေးမှတန်ဖိုးမဖြတ်နိုင်အောင်အသုံးဝင်လှပါတယ်။အရာသာအသင်းအဖွဲ့တွေဟာအစိုးရနဲ့မသက်ဆိုင်ကြပါဘူး။နိုင်ငံရေးမပါအများအစွန်းမရှာတဲ့အရာသာအသင်းအဖွဲ့တွေဟာအစိုးရမဟုတ်တဲ့ NGO တွေလိုပဲအများကောင်းကျိုးကိုဆောင်ရွက်တဲ့အရာသာအဖွဲ့အစည်းတွေဖြစ်ပါတယ်ဒီအသင်းအဖွဲ့တွေကိုကျွန်ုပ်တို့ညွှန်းဆိုပြောကြားနေရပါ Civil Society တွေဟာကျွန်ုပ်တို့တိုင်းပြည်တွေရဲ့အသိစိတ်ဓာတ်ဖြစ်ပါတယ်အပြောင်းအလဲကိုဖော်ဆောင်နိုင်တဲ့စွမ်းအားဖြစ်ပါတယ်ဒါကြောင့်အင်အားခိုင်မာတဲ့နိုင်ငံတွေဟာတက်ကြွလှုပ်ရှားတဲ့နိုင်ငံသားအရာသာတွေကိုကြောက်ရွံ့ခြင်းမရှိတာဖြစ်ပါတယ်အားခိုင်မာတဲ့နိုင်ငံတွေဟာတက်ကြွလှုပ်ရှားတဲ့အရာသားတွေကိုအားပေးထောက်ခံကြတယ်လို့ပနမနိုင်ငံမှာကျင်းပတဲ့ Civil Society Forum မှာသမ္မတဥပမာကပြောကြားသွားပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာနဲ့ပဲဒီကနေ့ကမ္ဘာတစ်လွှားမှာအရာသားအဖွဲ့အစည်းတွေလှုပ်ရှားနိုင်တဲ့နယ်ပယ်ကျဉ်းမြောင်းလာနေပါတယ်။တချို့အသံတွေညင်သက်သွားပြီးတချို့ဆိုရင်အသံထွက်ခွင့်တောင်မရကြပါဘူး။ခွဲခြားဆက်ဆံမှုတွေကြောင့်ကျွန်တို့အသင်းအဖွဲ့တွေအများအပြားပိတ်ပင်ခံနေရပါတယ်။အရာသာအသင်းအဖွဲ့တွေကိုနှုတ်ဆက်စီတဲ့တရားဥပဒေတွေကဘာအနေအားအနံပြားမှာရှိနေပါတယ်မိမျိုးတို့နဲ့သဘောထားချင်းမတိုက်ဆိုင်တဲ့အသင်းအဖွဲ့တွေကိုအစိုးရတွေကအထောက်အပံ့ဖြတ်တောက်ထားကြပါတယ်လို့သမ္မတဥပမာကဆိုပါတယ်ရ Rashana Deo Ma Lulas or Sanda Potuquingo, Nico de Kisabe Pipsi, Ijim Nangama Lulas or Sue Gringo, Kanta Tarakisabe Pipsi, Damamahu, Nyakuria Nangama, Anabinia, Jinskan to Pinna de Kisabe Pipsi, Kabadalwa Luke Queen, Chigan Lula Quinwigo, and the Chaos Sirabe Pipare. Dilo Pinajima, took for Jojabuha, Janukria, a Sisi Jan and Luka Yamet, Damon de Yellow, Yungibare. Yet that thin porriha, Puin Lim, Minda Moon and Lulas or Porto Quinga, sa. Mini Mamia Pinera, Bian Labin Simbo, the Baba Bawanian Tinning Gawebo tea, a yak cutting into a use Harry Sadin Portuna near Le Pila Nibare. Diana, yet that thin porn and butter dead, and no rea, yet the jet as a divine appear. No pigeon can a yaduri, Bian Len near Yasibo. Gabout the long alurine, Bubans on your nibare. ရသအစင်းဖွဲ့ရပိတ်ပင်ခံရတဲ့နေရာတွေတွေ့ရင်အမေရိကန်ပြည်ထောင်စုကပြန်ဖွင့်ဖို့လှုံ့ဆော်မှာဖြစ်ပါတယ်။သင်တို့ကဘာကြီးနဲ့ခွဲခြားတိုင်းခတ်ဖို့ကြိုးစားမှုတွေရှိနေရင်သင်တို့တဦးနဲ့တဦးဆက်သွယ်နိုင်အောင်ကျွန်တို့တို့ကကြိုးစားဆောင်ရွက်ပါမယ်။သင်တို့နှုတ်ပိတ်ခံရရင်သင်တို့အင်အားရှိအောင်ကျွန်တို့တို့ကကူညီပါမယ်။ပြုပြင်ပြောင်းလဲဖို့လုပ်တဲ့အခါမှာလဲ American Giranzuha, Finona Chilana Ima, Lepa Kunima, Pipare, Lutamakna.
American Soya at the Bora and the Abba would in Yaruadishi.
Torashin Ugu Nasinga Ragaro, American Soya at the Bora, mean Pipido, Vue, Abba Mahojao, Taman Biro, Tibiluare, Vue American Dangani, Jadabrini, Menepe, Ku Leshi, Tolin Binidate, and Naiza. A sea single, Namas and Laya Dure, Mneshina Yani Kunaiti, Lando Mida, Sacha, Sakune, Nessel Liduani, Piambido, Tolu and Toma Pibarakna. Viewing Mimabai, Jalabrini, Menaking a season, the Mjagin, Piso Noma Pibarakna, okay, Ujazandai, More Panet, the Woman Tavane, the Ranging Jolie, Sevido, Gina Bivanga.
Okay, Yemenangama, Bunja Mutalada, yes, Sambo, Gina Jetrapola, we naive dream of a Saudi Arabia, Usamra, Numa, Usuga, the Yang, the Kamuri, Sala, Pilu Cabaret. Saudi Arabia, who did the Bonduya, Tuzigo, Handabo, Yure, Bunja Mugu, Yatamelo, Inga Nia, Gina Gabime, Nanga Ibilamu Yashi, Bambura, and Yama, the Bondu letter, Yemen Sita, Leonard, Yamdon, Handabo, Lelu, Adelu, Suare. ပြောင်းဝင်ရောက်သူတွေလိုက်ပါလာတဲ့လှေသင်းဖို့မြေရက်ပင်လယ်ရင်းမှာတိတ်မှောက်နစ်မြုပ်တဲ့ဖြစ်ရတွေအဆက်မပြတ်ဖြစ်နေတာကိုတားဆီးရေလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတစ်ခုစတင်လှုပ်ဆောင်ဖို့နိုင်ငံတကာလူချင်းချက်တံခွင့်အဖွဲ့ အမေရိကန်သမ္မတဥပမာဟာကမ္ဘာကြီးပုံမပူနွေးလာတဲ့ဆိုတာကိုညင်းမရတော့ဘူးလို့အမေရိကန်ပြည်သူတွေကိုသိစေချင်တဲ့အတွက်ဖလော်ရီဒါပြည်နယ်အဗာဂလိတ်အမျိုးသားဥယျာဉ်ကိုဗိုလ်ထုနေမြေကမ္ဘာနေမှာသွားရောက်ခဲ့ပါတယ်။2014လေးခုနှစ်ကကမ္ဘာကြီးအပူနွေးဆုံးနှစ်ဖြစ်တယ်။မှတ်တမ်းတွေအရအပူပြင်းဆုံးဆန်ငါးနှစ်ရှိတယ်နဲ့ဆယ်လေးနှစ်ဟာဒီယာစုအစောပိုင်းကနှစ်တွေဖြစ်နေတယ်။ စက်တင်ဘာလမှာကျူဘာနိုင်ငံစီသွားရောက်ဖို့စီစဉ်နေပါတယ်။ဒါဟာကွန်မြူနီကျူဘာနိုင်ငံစီတတိယမြောက်ပုံချမ်းမင်းတစ်ပါးသွားရောက်တာဖြစ်ပါလိမ့်မယ်ခင်ဗျာ
။ဒါကတော့ထိတ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကြော်စံတာကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရယ်စမစ်ဖြစ်ပါတယ်။ကျွန်တော်ဆံမိုးဝေပါ။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16လိုင်းဒိုမီတာ19နဲ့လိုင်းဒိုမီတာ25တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America. Washington.